Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဒီဇင်ဘာလ31ရက်စနေနေ့ညဘက်အတွက် VOA စီစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမဆုမြတ်ပါပါရှင်2022ခုနှစ်ရဲ့နောက်ဆုံးညအတွက်မြန်မာပိုင်းစီစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်နေ့တစ်ခုကြိုဆိုတဲ့မင်္ဂလာညချမ်းဖြစ်နိုင်ကြပါစေသောတာရှင်များခင်ဗျာကျွန်တော်ကတော့ဇွန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ Australia နဲ့ New Zealand အပါအဝင်ကမ္ဘာနိုင်ငံတချို့မှာတော့2023နှစ်တစ်ခုကြိုဆိုလိုက်ကြပါပြီနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ပေါ်ထောင်ဒဏ်ပြစ်မှုချမှတ်လိုက်တဲ့ပေါ်ပြင်းထန်စွာရှုံချတယ်လို့အမေရိကန်နိုင်ငံသား၏တိုင်ပင်ခံကပြောပါတယ်။ပိုယန်မင်းကြီးဟောင်ဘနက်ဒစ်ကွယ်လွန်သွားပါပြီ။ဒီသတင်းနဲ့ပါဝင်တခြားထိပ်တန်းအောင်သတင်းတွေကိုတင်ပြပေးသွားပါမယ်ခင်ဗျာ
။ကဘာပေါ်ကလူတွေကြားမှာလူမျိုးဘာသာစသဖြင့်ခွဲခြားပြောနေကြပေမဲ့သိပ္ပံပညာမှာရောဒါတွေကိုဘယ်လိုမြင်ကြပါသလဲ
။သိပ္ပံပညာရှုတော့အနေကြည့်လို့ရှင်သွေးတန်တယ်ဆိုတာလည်းမရှိဘူး၊သွင်းတော်တယ်ဆိုတာလည်းမရှိဘူး။ကျွန်မတို့အကုန်လုံးကခုနသီအိုရီကပြောလို့ရှင်အာဝါနေအာဖရိကကနေပြီးတော့ဆင့်သက်လာတာပေါ့ပြောရလို့ရှိရင
်ကဘာဦးတဲကလူတွေဟာတနေရာကနေတနေရာကူးလူသွားလာနေတာမဟုတ်မျိုးဗီဇတွေရောထွေးနေတယ်ဆိုတော့သိပ္ပံအမြင်ကိုဒီလက်ထပါမောက်ခဒေါက်တာရီမွန်သူကဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာမှာရှင်းပြထားပါတယ်ရှင်စကိုင်းနဲ့မကွေးတိုင်းထဲမှာတော့ရက်ရွာကာကွယ်ဖို့လို့ဆိုပြီးတော့ဒေသခံတွေပြူစောထီအဖွဲ့တွေဝင်ဖို့ဖိအားပေးခံရတဲ့အကြောင်းတို့အတန်အစီအစဉ်တခါပြီးခဲ့တဲ့တပတ်အတွင်းမှာထူးခြားခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြချက်နဲ့အခု2022ခုနှစ်အတွင်း VOA မြန်မာဝိုင်းဆိုရှယ်မီဒီယာဆက်မျက်နှာပေါ်ကလူကြည့်အများဆုံးသတင်းတို့လေးတွေစူးစီးထားချက်တွေကိုအခုညမှာထုတ်လွှင့်ပေးသွားမှာပါအရင်ဆုံးကတော့နောက်ဆုံးရထိပ်တန့်သတင်းတွေကိုကိုဇော်ဝင်းလှိုင်ကြေညာပေးပါမယ်ရှင်
ဩစတြေးလျနိုင်ငံနဲ့နယူးဇီလန်အပါအဝင်ကမ္ဘာနိုင်ငံတချို့မှာ2022ခုနှစ်နှစ်ဟောင်းကုန်လို့နှစ်သစ်ကိုကူးပြောင်းသွားပါပြီ။ဩစတြေးလျနိုင်ငံမှာတော့ကိုဗစ်ကန့်သတ်ချက်တွေမရှိဘဲပထမဆုံးအကြိမ်လူစုလူဝေးနဲ့လွတ်လွတ်လပ်လပ်ကြိုဆိုနိုင်ခဲ့ကြပါတယ်။မြန်မာအပါအဝင်အာရှနိုင်ငံအတော်များများမှာလည်းမကြခင်အချိန်ပိုင်းအတွင်းမှာနှစ်သစ်ကိုကြိုဆိုကြရမှာပါ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့ကုန်လွန်တော့မဲ့2022နှစ်တနှစ်တာကိုအာနာရှင်လက်အောက်ဖိနှိပ်မှုတွေနဲ့အခက်အခဲတွေမျိုးစုံကြားကြောဖြတ်ပြီးနေကြရပြီးလာမယ့်နှစ်သစ်မှာတော့ပြည်သူတွေရဲ့ဆွန့်လွတ်အနေနာခံမှုတွေကနေငြိမ်းချမ်းရေးအသေးအပွင့်တွေခံစားရအောင်အားစိုက်ကြိုးပမ်းသွားမယ်လို့ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ
်အခုကျမတို့လာမယ့်2023ပေါ့နော်နှစ်သစ်ဟာကျမတို့ပြီးခဲ့တဲ့နှစ်ကလည်းစုမုံနေတောင်းခဲ့ကြတယ်ကျမတို့2022နှစ်ထဲမှာတော်လှန်ရေးအတွက်ပေါ်တော့ထူးခြားတဲ့အပြောင်းလဲတွေမြင်ခဲ့မြင်ရလိမ့်မယ်မြင်ဖို့လို့လည်းကျမတို့ကြိုးစားသွားပါမယ်ဆိုပြီးတော့လူတို့ကိုကျမတို့ပြောဆိုခဲ့တာရှိတယ်။ထိုက်တဲ့နဲ့ကျမတို့တိုးတက်မှုတွေတော့ရရှိခဲ့ပါတယ်ပေါ့နော်။ဆိုတော့ဒါတွေဟာပြည်သူလူထုကြောင့်ပဲလို့ကျမတို့ပြောချင်တယ်။ပြည်သူလူထုဒီတစ်နှစ်လုံးလဲကြံ့ကြံ့ခံရင်ဆိုင်ရတဲ့ရွာတွေမီးရှို့ဖန်ခံမော်စီးပွားရေးတွေပြက်အဆရှိသဖြင့်ပေါ့လေနော်။ကိုယ်အင်ကိုရာနယ်လဲမနေရဘူး။ဒီလိုဖိနှိပ်မှုတွေကြားတဲ့ကကိုပဲကြံ့ကြံ့ခံခဲ့ကြတဲ့ဒီတစ်နှစ်လုံးတောက်လျှောက်ကြံ့ကြံ့ခံခဲ့ကြတဲ့ကျမတို့ပြည်သူလူထုကိုကျမအနေနဲ့တော့ဒီနှစ်သစ်မှာကျေးဇူးတင်ကြောင်းဥစွာပြောလိုတယ်လာမယ့်နှစ်သစ်မှာလည်းပဲဒီလိုဆွန့်လွတ်ခဲ့တာတွေအနစ်နာခံခဲ့တာတွေရဲ့အတိအပွင့်တွေကိုခံစားနိုင်အောင်လို့ကျမတို့မြို့သားညီညီရဲ့ဆိုရအနေနဲ့ရောကျမ individual ပုံကိုရေးအရာရောဆက်လက်ပြီးတော့စူးစမ်းအထောက်သွားပါမယ်ဆိုတဲ့ခရီးကုတ်ကိုပြည်သူလူထုကိုပေးတင်ပါတယ်လာမယ့်နှစ်ဟာအားလုံးအတွက်စိတ်ချမ်းသာစရာတွေအောင်မြင်မှုတွေနဲ့ပြည့်စုံတဲ့နှစ်တစ်နှစ်ဖြစ်ပါစေလို့ကျမအနေနဲ့ဆုတောင်းလိုက်ပါတယ်
တော်စီမအောင်ပြောပြသွားပါခင်ဗျာ။ထိုင်းနိုင်ငံဘန်ကောက်မြို့လယ်မှာနှစ်သစ်ကူပွဲတော်ကျင်းပဖို့စီစဉ်နေတဲ့ Central ကုန်တိုက်ရှင်မှာလည်းမြန်မာပြည်သူတွေအတွက်နှစ်သစ်ကူစူတောင်းစကားတချို့ကို LED မီဒီယာနဲ့ထိုးပြသခဲ့ပါတယ်။2023နှစ်သစ်ကူပြောင်းချိန်မှာကမ္ဘာနိုင်ငံအတော်များများမှာတော့ COVID အလွန်ကာလကန့်သတ်ချက်တွေမရှိဘဲလူစုလူဝေးနဲ့ပထမဆုံးအကြိမ်ကြိုဆိုနိုင်တဲ့နှစ်သစ်လို့အရင်နှစ်တွေကတည်းကအများကြီးပိုပြီးစီကားနေပါတယ်။ဂျပန်၊တောင်ကိုရီးယား၊ဟောင်ကောင်စတဲ့အာရှနိုင်ငံတွေမှာတော့ရိုးရာဒလိအခမ်းအနားတွေနဲ့နှစ်သစ်ကူကူပြောင်းဖို့အတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်ခင်ဗျ။နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်အပေါ်ထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုအတွက်ပြင်းထန်စွာရှုံချသလိုဒေါ်ဆန်းစုကြည်နဲ့တကွာနိုင်ငံရေးအကျဉ်းသားအလုံးကိုအမြန်လွတ်ပေးဖို့အမေရိကန်နိုင်ငံသားရဲ့အတိုင်ပင်ခံ Derek Chauvin ကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လည်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့ဒေါ်ဆန်းစုကြည်အပေါ်ထောင်ဒဏ်ချမှတ်မှုဟာတရားဥပဒေစိုးမိုးရေးကိုမထင်မြင်မြင်ပြုတဲ့လှုပ်ရဖြစ်ကြောင်းအမေရိကန်အစိုးရနိုင်ငံသားရေးဌာနဒုတိယပြောရေးဆိုခွင့်ရှိသူဖက်ဒန်ပတ်တဲကလည်း Twitter လူမှုကွန်ရက်ကနေပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအပါအဝင်နိုင်ငံတကာမိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးမြန်မာပြည်ဒီမိုကရေစီရရှိရေးကိုဆောင်ရွက်သွားဖို့ကတိကဝတ်ပြုတယ်လို့သူကပြောပါတယ်။ တောင်ဆန်းစုကြည်ပေါ်တရားဆုတ်ဆူထားတဲ့အမှုတွေကနောက်ဆုံးကြံတဲ့အမှု၅မှုအတွေ့နေပြည်တော်တရားရုံးကတောက်ကြံနေမှာစုစုပေါင်းထောင်တန်း9နှစ်ချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာမြန်မာညီညွတ်ရေးအစိုးရအန်ယူဂျီကလည်းနိုင်ငံတော်သမ္မတနိုင်ငံတော်အတမင်ကပုဂ္ဂိုလ်နဲ့တကွအကြမ်းဖက်စစ်ကောင်စီရဲ့မတရားဖမ်းဆီးချုပ်နှောင်ခံရသူများမတရားညှဉ်းပန်းနှိပ်စက်ခံရသူများတပ်ဖြတ်ခံရသူများအိုးအိမ်စီစဉ်ဖျက်ဆီးခံရသူများအားလုံးအတွက်တရားမျှတမှုကိုပြန်လည်ရရှိရေးနဲ့ပြစ်ဒဏ်ခံရတဲ့သူများပြစ်ဒဏ်ခံရတဲ့ဘေးကနေပြီးတော့ခင်းလွတ်နေတဲ့အလေအထ impunity ကိုအဆုံးသတ်နိုင်ရေးတို့ကိုမမေ့မလျော့နှလုံးသွင်းပြီးတော့တွန်လှန်ရေးအောင်မြင်သည့်အထိဒီဇိုင်းမမတိုက်ပွဲဝင်သားမယ်လို့ကတိပြုတဲ့အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
အတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11603ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယားကဒီကနေ့ဒီဇင်ဘာလ31ရက်နေ့မှာပက်တင်တပ်ဒုံးကျည်3စင်းကိုကိုရီးယားကျွန်းဆွယ်အရှိတ်ပင်လယ်ထဲဥတီပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်
။ Uri Kun은 오늘 08시 경부터 북한이 황해북도 중화군 일대에서 동해상으로
မြောက်ကိုရီးယားမြို့တော်ပျုံယန်းရဲ့တောင်ဘက်မှာရှိတဲ့ဟောင်ခေခရိုင်ထဲကနေဒီကနေ့မနက်7နာရီလောက်မှာတာရိုပစ်ပက်ထိန်ဒုံးကျည်3ခုကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့ပါတယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များရဲ့လူထုဆက်ဆံရေးအရာရှိပိုမူအီဆုံဂျွန်းကပြောပါတယ်မြောက်ကိုရီးယားကအခုပြစ်လွတ်တဲ့စမ်းသပ်ပြစ်လွတ်မှုဟာအခုနှစ်အတွင်းမကြုံစဘူးတဲ့အရေးအတွက်နဲ့မြောက်ကိုရီးယားကပြစ်လွတ်နေတဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကနောက်ဆုံးပြစ်လွတ်မှုဖြစ်ပြီးမကြာခင်ကာလတွေအတွင်း9ကြိမ်မြောက်နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတွေလုပ်တော့မလားဆိုတဲ့တွက်ဆပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲမြောက်ကိုရီးယားကလက်နက်စမ်းသပ်မှုတွေကိုအရှိန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာရုရှားကယူကရိန်းကိုအဝေးပြစ်လက်နက်ကြီးတွေနဲ့အရှိန်မြင့်ပစ်ခတ်တိုက်ခိုက်လိမ့်မယ်လို့ယူဆရပြီးအများစုဟာလျက်စင်ပြီးဖြန့်ချီတဲ့အခြေခံအဆောက်အုံတွေကိုအဓိကပြစ်မှတ်ထားနိုင်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကထုတ်ပြန်တဲ့ထောက်လိုက်ရေးသတင်းမှာဖော်ပြထားပါတယ်ယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်အားနည်းသွားအောင်လှုပ်ဆောင်တဲ့အနေနဲ့ရုရှားကအဲ့ဒီလိုတာဝေးကနေပြစ်ခတ်မှုတွေဇက်တက်ပြုတ်လောက်သွားဖို့တေချာသလောက်ရှိနေကြောင်းပြည်ကာကွယ်ရေးဌာနကဒီကနေ့ဒီဇင်ဘာ31ရက်နေ့မှာ Twitter လူမှုကွန်ရက်ကနေသတင်းထုတ်ပြန်ခဲ့တာပါမြို့တော် KF မှာတော့ဒီကနေ့နေ့လယ်ဘက်ကပောက်ကွဲသံတွေအများပြားကြားကြရတယ်လို့ AFP သတင်းကဖော်ပြပါတယ်အ ਨੇ ဆုံးပောက်ကွဲသံ10ခုလောက်ကြားရပြီးဒေသခံအာဏာပိုင်တွေကအလေကြောင်းရန်တတိပေးတဲ့အိုအော်တွေဆွဲခဲ့တယ်လို့အဲ့ဒီမှာရှိနေတဲ့ AFP သတင်းတောက်ကပြောပါတယ်ခင်ဗျာတက်တော်65နှစ်ရှိပြီဖြစ်တဲ့ပေါ်ယဟမင်းကြီးဟောင်းဘက်နက်ဒစ်ဟာဒီကနေ့ကွယ်လွန်သွားပါတယ်။ပေါ်ယဟမင်းကြီးဟောင်းဘက်နက်ဒစ်ကက်သလစ်ဘာသာဝင်ရဲ့ဩဇာအကြီးဆုံးခေါင်းဆောင်တဦးအဖြစ်၈နှစ်ကြာတာဝန်ယူပြီးတဲ့နောက်ကျမရေးကြောင့်2013ခုနှစ်မှာယာဓုကအနားယူသွားခဲ့တာပါ။သူ့အနေနဲ့စိတ်ပန်းရောရုပ်ပန်းအရာပါပေါ်ယဟမင်းအဖြစ်နဲ့တာဝန်ထမ်းဆောင်နိုင်စွာမရှိတော့တဲ့အတွက်ယာဓုကနေအနားယူရမယ့်အကြောင်းပြောကြားလိုက်ခြင်းပေါ်ယဟမင်းတူအနေနဲ့အခုလိုယာရုကအနားယူတာနှစ်ပေါင်း600အတွင်းပထမအကြိမ်ဖြစ်တာကြောင့်အများစုကအာအတင်ခဲ့ကြရပါတယ်ပေါ်ယဟမင်းကြီးဟောင်းဘနက်ဒစ်ဟာအတော်ကြာမကြမ်းမမာဖြစ်နေတဲ့အတွက်ဆူတောင်းပေးနေပါကြောင်းနဲ့ကျန်တဲ့သူတွေကလည်းသူ့အတွက်ဆူတောင်းပေးကြဖို့ကက်သလစ်ဘာသာဝင်တွေရဲ့လက်ရှိပေါ်ယဟမင်းကြီးဖရန်စစ်ကဒီဇင်ဘာလ28ရက်နေ့ကပဲပြောကြားခဲ့ပါသေးတယ်ယာရုကအနားယူသွားပြီဖြစ်တဲ့သူ့အနေနဲ့အများမြင်ကွင်းရှိကိုထွက်လာလည်းမရှိပဲဆူတောင်းဖို့ပြုတာနဲ့တရားထိုင်တာတွေကိုပုံမှန်ပြုလုပ်လို့ရှိပါတယ်လို့ပြောပါရခင်ဗျာ
ကိုဇော်ဝင်းလှိုင်ကသတင်းတွေကိုကြီးညာပေးခဲ့တာပါရှင်အခုညဘက်အတွက်အစီအစဉ်တွေကိုည10နာရီအထိဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းတို19 25 32အပြင်လိုင်းလမ်းမီတာ190ကနေပြီးတော့လည်းဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့လူမျိုးကြလို့ပြောနေကြတဲ့အပေါ်မှာသိပ္ပံပညာမှာရောဘယ်လိုသတ်မှတ်တယ်လဲဆိုတော့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်တခါဒီတိုင်းမှာမြန်မာတွေတိုက်ခန်းဝယ်ယူမှုများလာတဲ့အကြောင်းပါတဲ့တပတ်အတွင်းသတင်းစုစည်းချက်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒုအသက်အစီအစဉ်ကိုအလှည့်ပေးပါမယ်ရှင်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းတွေကတချို့ကျေးရွာသားတွေစစ်တပ်ကြောထောက်နောက်ခံပေးထားတဲ့ပြူစောထီအဖွဲတွေကိုဝင်ဖို့အတွက်ဖိအားပေးခံနေရပါတယ်။ရဲရွာကာကွယ်ဖို့လို့ဆိုပြီးတော့ဒေသခံတွေကိုပြူစောထီအဖွဲတွေဝင်ခိုင်းနေတဲ့အကြောင်းကိုတော့ Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါရရှင်။
တော့ဒီစိတ်တော်ဝင်စားဦးနိုင်ရဲ့ဟောဒီလိုကအဲ့လိုမျိုးဟောလို့ကဒီလိုကြောက်လို့ကဝင်လာအဲ့လိုမျိုးကြည့်တော့စားကြည့်မသိဘူးဒီနောက်တော့ဝိုင်းကြည့်မယ်တောင်ဘက်ကအစတွေကပြီးပေါက်ပြေးလာတယ်ပြေးလာတယ်သူကဟိုတိုင်းမပေါ်တာပြီးတာဒီဒီလို့ကျွန်တော်လည်းပတ်ကြည့်တာမျိုးအဲ့တော့ကလာခဲ့တော့စတဲ့ပေါ်တာ
စစ်အာဏာသိမ်းလိုက်ကလေးကမကွေးနဲ့စကိုင်းတိုင်းဟာတော်လန်ရေးရဲ့အရေးပါတဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။ဒါကြောင့်ပဲစစ်တပ်ကိုထောက်ခံတဲ့ရွာတွေကအမျိုးသားတွေဟာပြူစောထီးတဲ့ကိုဝင်ဖို့စစ်တင်တန်းတက်ရောက်ကြရပါတယ်။မကြသေးခင်ကမှထုတ်ပြန်လိုက်တဲ့အစီရင်ခံစာတွေအရကတော့ရွာသားတွေဟာစစ်တင်တန်းတက်ဖို့အတွက်ကိုအတင်းဖီအားပေးခံထားရတယ်လို့ဆိုထားကြပါတယ်။ပေါင်းမြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့PDF အဖွဲ့ဝင်တဦးကတော့ဆန္ဒမပါဘဲနဲ့တပ်သားစုဆောင်ခံရသူတွေကိုလွတ်မြောက်အောင်ကူညီပေးခဲ့ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တပ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒို့တန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုမိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကတင်ဆက်ထားပါတယ
်။မကွေးတိုင်းပေါင်းမြို့နယ်တဲကစီးပြားကျူးရဟာစစ်တပ်ကကြောထောင်နောက်ခံပေးထားတဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီရဲ့အမာခံနယ်မြေဖြစ်တာကြောင့်အစိမ်းရောင်နယ်မြေလို့နာမည်တွင်ပါတယ်။ကြီးပြားရွာဟာခုခံစစ်တွေအားကောင်းတဲ့ပေါင်းမြို့နယ်နဲ့မြိုင်မြို့နယ်အစပ်မှာရှိပါတယ်။ဒါကြောင့်ထင်ရှားတဲ့အတိုင်းပဲစစ်တပ်ဟာပြီးခဲ့တဲ့ဒီဇင်ဘာတုန်းကရွာကိုတက်ပြန့်လာပြီးရွာသားတွေကိုပြူစော်ရီထဲဝန်ခိုင်းပါတော့တယ်။ပြူစော်ရီဖွဲ့ကိုစစ်မှုထမ်းဟောင်းတွေဒါမှမဟုတ်စစ်တပ်ထောက်ခံသူတွေနဲ့မဘာသာအမျိုးသားရေးအစွန်ရောက်တွေနဲ့ဖွဲ့စည်းထားတာပါ။အသက်30အရွယ်ကိုဟာကာကဇီးပြားရွာကနေပြူစော်ရီအဖြစ်အရွေးခံရသူဖြစ်ပါတယ်
။ဒီမှာလို့မျိုးရွာကိုကာကွယ်ဖို့အလိုမျိုးပြပြပါခွေရလာတိုက်လို့ရှိရင်ရွာကာကွယ်ဖို့အလိုမျိုးကင်းဆောက်ဖို့ဗာညာပြုတ်သူကခေါ်လာကြစီယုံရင်အလိုရွာစီယုံရင်ဟောပြီးဝေးခေါ်ပြီးအလိုမျိုးရောင်ကြလေးရှိရဲ့အိမ်နေဆိုဒီတင်လန်းဆရာမယ်ဆိုပြီးခေါ်တာ
။ကိုဟာကာဟာ2015နဲ့2020အထွေထွေရွေးကောက်ပွဲတွေမှာ USDP ပါတီကိုမဲပေးဖို့မဲဆွယ်စီယုံရေးတွေမှာတရက်ကိုငွေကျပ်9000ဝန်းကျင်နဲ့လိုက်ပြီးမဲဆွယ်ပေးခဲ့ပါတယ်။ဒါပေမဲ့သူကပြူစော်ရီထဲတော့ငွေကျပ်ခဲ့ဘူးလို့ပြောပါတယ်
။အဲ့ဒါစိတ်တော်မဝင်စားဘူးနိုင်ရရ။ဘာဒီလိုကအဲ့လိုမျိုးဟောလို့ကဒီလိုကြောက်လို့ကဝင်လာအဲ့လိုမျိုးကြည့်တော့စားကြည့်မသိဘူး
။ဟိုးအရင်ကတည်းကစစ်တပ်ကပြောနေကြစကားကတော့ကိုယ့်ရွာကိုကာကွယ်ဖို့ရဲရွာကာကွယ်ရေးအဖွဲ့တွေဖွဲ့စည်းပြီးလူတွေကိုကူညီတာပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့စကိုင်းနဲ့မကွေးထဲမှာပြူစော်ရီအဖွဲ့တွေဝင်ဖို့ရွာသားတွေအတင်းအကျပ်ဖိအားပေးခံရတဲ့ဆိုတဲ့အစီရင်ခံစာတွေမှန်တယ်ဆိုတာကိုကိုဟာကာရဲ့အဖြစ်ပြက်ကသက်သေပြနေပါဗျ။ပြူစော်ရီတဲ့မဝင်ကျင်ဘူးဆိုရင်အိမ်တွေကိုမိရှုပြကြတဲ့အထိလောက်ခံရတယ်လို့လည်းအချို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါသေးတယ်။ဒါကြောင့်ဒီဒေသမှာရှိတဲ့အမျိုးသားတွေအတွက်စိတ်မကောင်းစရာအခြေအနေအမှန်ကတော့ PDF တဲ့မဝင်ရင်သူတို့မှထက်ရွေးစရာကတော့ဖက်ပြေးတာနဲ့ပြူစော်ရီတဲ့ဝင်ဖို့ပဲရှိပါတော့တယ်။ငင်းငင်းကြက်ကြက်နဲ့လေယာစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းနိုင်ဖို့ဆိုတာကတော့အများစုအတွက်မဖြစ်နိုင်တော့ပါဘူးဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးနိုင်ငံရေးလှိလသုံးသက်သူဦးတန်းစိုးနိုင်ကတော့အခုလိုသုံးသက်ထားပါတယ
်လူလူကတော့နော်ဒီနေမလားသိမလားဆိုတဲ့အခါကျတော့နေဖို့အတွက်တော့ကိုယ်ကလက်နက်ကင်အင်အားစုတွေပို့ပြီးတော့များလာတဲ့အနေအထားတွေဖြစ်လာတယ်အဲဖြစ်လာတာအဲ့ဒီစကားစပြီးရဲ့ဒီဂျမ်ဖက်လိုရဲ့ဒီကြောင့်ဖြစ်တယ်ဆိုတော့ဒါကလွန်ထင်ရှားတဲ့ကိစ္စပါဟိုဖန်းစီတော့ဖန်းစီပြတာထောင်ချပြတာနောက်ပြီးတော့ဖန်းစီထားတဲ့ထဲကရွေးထုတ်ပြီးတော့ပတ်ဖြတ်ပြတာအဲ့ဒါတွေလုံနေမှာတော့လူလူကတော့ကြောက်တာပေါ့အဲ့ဒီခါကျတော့ရွာကိုမဝိုင်းငင်မှာစစ်ကြောင်းထိုးမလာခင်မှာကလေးကဒီရွေရောက်တဲ့ရွာသူရွာသားတွေကအများကြီးကထွက်ပြေးကြတာအဲ့ဒီလိုထွက်ပြေးခွင့်မရတဲ့လူတွေဒါအဲ့လိုဖန်းစီပြီးတော့အဲ့လိုလုံဆောင်ပြီးတော့ပြည်သူစစ်တွေကိုအတင်းဝင်ခိုင်းတာပါ
စီပြားရွာကဒေသခံတချို့ကတော့ပြည်သူစစ်ခေါ်ပြူစော်ရီတဲ့မဝင်ကျင်လို့ဆွေမျိုးနီးစပ်ရာတွေရှိတဲ့ရွာတွေမြို့တွေဘက်တင်းရှောင်ခဲ့ကြရပါတယ်တင်းရှောင်စရာမရှိတဲ့အမျိုးသား150ဝန်းကျင်ကတော့ရွေးစရာမရှိတော့ဘဲစစ်တပ်ကပေးတဲ့စစ်တင်တန်းကိုတက်ရောက်ခဲ့ကြရပါတယ်တလားကြတဲ့တင်တန်းမှာတနတ်အတူရှိနှစ်ခုလုံးနဲ့တင်တန်းသားတွေတင်ခဲ့ရပါတယ်တချို့ရွာတွေမှာပြူစော်ရီတင်တန်းတက်ရင်ပတ်စံရတယ်လို့သိပေမဲ့ကိုဟာကာကတော့တင်တန်းတက်နေတုန်းရောတင်တန်းပြီတော့ကဘာအထောက်ပံ့မှမရခဲ့ဘူးလို့ဆိုပါတယ်အဲ့ဒီနောက်မှာတော့သူတို့ဟာကင်းဆောက်ရသလို စစ်ကြောင်းသွားရင်လမ်းပြအဖြစ်လက်ရတာမျိုးတွေလည်းတာဝန်ပေးခံရပါတယ်တခါတလေစစ်သားတွေကတခြားရွာတွေကိုဝင်ဆင်းရင်လည်းလိုက်ပေးရပါတယ်ကြက်ခိုင်ရေးပါတီဝင်တွေဖြစ်တဲ့ပြူစော်ရီခေါင်းဆောင်၅ယောက်ကတော့လူရခိုးယူလာတဲ့ပြည်သူပံပစ္စည်းတွေကိုဝေစုရလေရှိတယ်လို့ကိုဟာကာကပြောပါတယ
်တဘောမကြဘူးကွာသူကဒီပြည်သူတွေအဲ့လိုမျိုးကျွန်တော်ကရွာနေနေတယ်ကျွန်တော်ကရွာရောက်ခုတဲ့ရွာတွေပေါ့အဲ့လိုမျိုးရွာတွေကိုသူကဒါမျိုးစစ်ကြောင်းလာလို့ပြည်သူရှောင်းရဲ့အချိန်မှာလို့မျိုးပစ္စည်းတွေဝန်းတယ်ရပါသူလိုချင်ပစ္စည်းများဝန်းနေတာပေါ့
ဒါပေမဲ့မကြခင်မှာပဲကိုဟာကာနဲ့ဇီပြားရွာကတခြားသူတွေဟာသူတို့လွတ်လန်းကိုရှာတွေ့ခဲ့ပါတယ်သူတို့ဟာအရင်လွတ်မြောက်သွားသူတွေကနေဆင့်မြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့အဆက်အသွယ်ရခဲ့တာပါမြန်မြူနယ်ပကဖကလည်းအော်တိုဘာ3ရက်မှာဇီးပြားကြီးရွာကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်ခဲ့စဉ်အခြေအနေနဲ့ပတ်သက်ပြီးတော့မြန်မြူနယ်ပကဖခေါင်းဆောင်ကိုလျာကအခုလိုပြောပါတယ်
။ရှင်းအောင်တောင်းမြဝိုင်းကြည့်မယ်ဆိုရင်တောင်ဘက်ကအစတွေကပြီးပေါက်ပေးတာလေပေးတာလေသူကဟိုတိုင်မဲပေါ်တာပြီးတာဒီပြူမလို့ကျွန်တော်လို့ဆက်ကြည့်တာမျိုးအဲ့တော့ကလာခဲ့တော့အစတွေပေါ်တာလေ
ကိုအာကာနဲ့ပြူစော်ရီချို့အဲ့ဒီနေ့ကလွတ်မြောက်ခဲ့ကြပါတယ်။အော်တိုဘာ6ရက်နေ့မှာတော့နောက်ထပ်အယောက်50လောက်ဇီးပြားရွာကနေထွက်ပြေးလာကြပြီးမြိုင် PDF မှာလာခိုလုံကြတယ်လို့ကိုလက်ရကပြောပါတယ်။ဒါက PDF တွေအတွက်အန္တရာယ်မရှိတာတော့မဟုတ်ပါဘူး။တချို့ပြူစော်ထီးတွေမှာလက်နက်ချရောင်စောင့်တာနဲ့ဤသူရောင်ဆောင်ကစခန်းကိုဝင်တိုက်ခံရတာမျိုးလည်းရှိပူပါတယ်။ကိုလက်ရကတော့ဗက်ပြောင်းလာတဲ့သူတွေရဲ့ဖုံးစင်ကတ်တွေဖြုတ်ထားပြီးခင်းစော်ခွင်းနဲ့ရုပ်ရှင်ကြည့်ခွင့်ပေးကာကောက်ကောက်မုံမုံထိမ့်သိမ်းထားခဲ့ပါတယ်။မိသားစုတွေကိုဖုံးဆက်ခြင်းရင်စခန်းမှာရှိတဲ့အထိုင်ဖုံးနဲ့ဆက်ခွင့်ပေးထားတယ်လို့လည်းဆိုပါတယ်။ပြူစော်ရီရွာကသူတွေကိုယုံဖို့တော့ခက်တယ်လို့ကိုလျာကပြောပါတယ်
။သူတို့ကြောင့်ခက်ခဲ့တော့အများကြီးတော့ဗျာ။သူတို့မရှိတော့ဘူးဆိုရင်ဒီနေရာတိုက်ထုတ်ကြတာဗာခက်တာမှလုံးမရ။ခုဟိုကျွန်တော်တို့မြို့နယ်ဆိုလို့ချင်းဟိုရွာပေါင်း300ကျော်လောက်ရှိနေတာပဲ။သူတို့တိုက်ထုတ်ရတာအကန့်ပဲအခုရှိရမှာတော့ခဏပဲတိုက်ရင်တော့ပြီးခဲ့။ဒီပြူရှိလို့ကြလမ်းမှန်သွားလာတာထောက်ထက်ဟိုသွားလာတဲ့အခက်ခဲကိုဒီကောင်းလေးရဲ့တိုက်ထောက်နေတဲ့ဟာတွေပြူရွာလည်းမှသူတို့ကပြောလို့မရဘူးလေ။အဲရွာလုံးမှာကိုဘကပါနေတယ်ဆိုပေမဲ့ဖုန်းနဲ့တင်ပေးလိုက်တာတို့ဘာလို့ဆိုရှင်ဟိုကိုဘကပါနေတယ်ကိုလူသူဘက်လာဖြစ်သွားနိုင်တာပေါ့
လွမြောက်လာတဲ့သူအများစုကတော့သူတို့ဆွေမျိုးတွေရှိတဲ့တခြားရွာတွေစီကိုရွှေ့ပြောင်းသွားကြပါပြီ PDF တွေအတက်ကတော့ဗတ်ပြောင်းကျင်တယ်လို့ဆိုလာသူတိုင်းကိုယုံကြည်ဖို့တော့အနေရများလုံးပါတယ်ဒါပေမဲ့တစ်ဖက်ကကြည့်တော့လေပြူစောထီတွေနဲလာရှင်တော်လိုင်းအားစုတွေအတွက်အကောင်းကျိုးတွေရှိနိုင်ပါတယ်နိုင်ငံရေးလိလာတုံးသက်သူဦးတန်းစုနိုင်ကတော့အခွင့်အရေးသာရရင်ဗက်ပြောင်းကျင်သူဒါမှမဟုတ်လွတ်မြောက်ကျင်သူဒီထက်ပိုများနိုင်တယ်လို့ယုံကြည်နေပါတယ်
။တကယ်လက်တွေ့ကတော့ပြည်သူဒီပြည်သူစစ်ဆိုတာလေနော်ဒီကူကစီးပွားရေးအကြောင်းချက်ကြောင့်ဒီဆန္ဒအရပါဝင်တဲ့လူအ ਨੇ ချင်းမှအပကျန်တဲ့လူအားလုံးကပြည်သူလူလူနဲ့တူရပ်တည်နေတာဖြစ်ပါတယ်။ဒါကြောင့်မို့ပြည်ဒီပြည်သူစစ်ကနေ PDF ကိုကူးပြောင်းတာလို့ဘာလို့ဆိုတာကလုံးဝစင်တရားအနေနဲ့မရှိပါဘူးတကယ်သူတို့ဘဝကပြည်သူတွေနဲ့တူရပ်တည်နေတာပါပဲဒါကိုဒီစစ်ကောင်စီရဲ့လူညွှန်းရေးတောင်းနေရဝင်ထိုးเนาะနောက်ပြီးတော့ဖမ်းဆီးတပ်ဖြတ်လူရဲအဲ့ဒါတွေလုံနေတဲ့အခြေအနေပါအဲ့ဒါကြောင့်မလွဲမရှောင်တာတဲ့လူတချို့မှပါเนาะကျွန်တော်တို့ပြည်သူစစ်တဲကိုပြည်သူလူလူဘက်ကပါဝင်တာမရှိတော့ရှားတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါကြောင့်မို့ဟိုဘက်ကူးပြောင်းမှုဆိုတာတွေတိတ်ပြီးတော့ပြောကြတောင်းဆိုနေကြမလို့ပါဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ကျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကဗန်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။လူမျိုးဘာသာကိုရှည်တန်းတင်ပြီးတော့ဒီအာဏာရှင်စနစ်ကိုထူထောင်ကြတဲ့ပို့ကြိုးစားတဲ့အခါမှာသွေးနှောသူတွေကိုခွဲခြားဆက်ဆံတာတွေ့ရပါတယ်။သိပ္ပံပညာမှာရောသွေးနှောတယ်လူမျိုးကွဲတယ်ဆိုတာကိုဘယ်လိုမျိုးသတ်မှတ်ပါသလဲ။ American ပြည်ထောင်စု Main ပြည်နယ်ကိုဘီတက္ကသိုလ်ကပါမောက်ခဒေါ်ရှီမွန်သူကိုမေးမြန်းပြီးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာမှာဥတည်မောင်တန်ဆွေးနွေးတင်ပြထားပါတယ်ရှင်။
ဒီကပေါ်တရားဥပဒေစိုးမိုးရေးနဲ့မီဒီယာလွတ်လပ်ခွင့်တွေအရေးကြီးပုံကတော့မကြခဏဆိုလို့ကျွန်တော်တို့ကြားနေရတဲ့အကြောင်းအရာတွေဖြစ်ကြပြီမဲ့သိပ္ပံပညာပေါ်လေးစားတန်ဖိုးချကြတဲ့အချက်ကတော့ဒီမိုကရေစီနဲ့ဆက်ဆက်ပြီးပြောကြတာနေပါတယ်တမန်ချင်းတွေမှာဒီအချက်ကမသိသာလာပြီမဲ့ဖက်ဆစ်ဝါဒနဲ့အာဏာရှင်ဝါဒခေါင်းထောင်ထဖို့ကြိုးစားလာပြီဆိုရင်တော့သိပ္ပံပညာနဲ့အချက်လက်တွေကိုမျက်ကွယ်ပြုပြီးလူများစိတ်လုံးရှားစရာပေါ်အခြေခံတဲ့အတိတ်ပဲမဲ့သဘောတရားတွေလောက်ချံဖန်တီးတဲ့သတင်းနဲ့ဇာတ်လမ်းတွေအာဏာရယူဖို့ကြိုးစားနေကြတဲ့အာဏာရှင်တွေဓမ္မမဟုတ်အာဏာရှင်အလောင်းလျာတွေရဲ့စိတ်ကူးဖန်တီးချက်တွေကပြန့်နှံ့ထွန်းကားလာတတ်ပါတယ်ဒီဘက်မှာတော့သိပ္ပံပညာနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံရဲ့အကြောင်းချက်တွေကိုကျွန်တော်ဆွေးနွေးတင်ပြချင်ပါတယ်ဒီလဒီဇင်ဘာ18ရက်နေ့ဟာလဲနိုင်ငံတကာရွှေပြောင်းသွားလာသူများနေ့ဖြစ်ပါတယ်သိပ္ပံပညာနဲ့ရွှေပြောင်းသွားလာကြသူတွေနဲ့ရောဆက်ဆက်နေပြီးမြမဒီမိုကရေစီနဲ့ချိတ်ဆက်နေတဲ့အကြောင်းအချက်တရားကတော့တွင်တော်ချင်းဆိုတဲ့အကြောင်းအရာပဲဖြစ်ပါတယ်။ဒီမိုကရေစီကိုဆန့်ကျင်ပြီးဖက်ဆစ်အာဏာရှင်စနစ်ကိုထူထောင်ရမှာသွေးတန်ရင်းနဲ့မဟာလူမျိုးကြီးအယူဆကိုရှေ့တန်းတင်ခဲ့တဲ့နာဇီဟစ်တလာကိုသတိရကြမယ်ထင်ပါတယ်။ဒီနေ့ဒီအချိန်ခါမြမနိုင်ငံမှာလည်းအစွန်းရောက်လူမျိုးရေးဝါဒကိုရှေ့တန်းတင်တဲ့တိလက်မောင်တန်းနေကြတဲ့သူတွေကိုသတိထားမိကြမှာပါ။သမိုင်းကိုမမေ့ကြတဲ့သူတွေကတော့1982ခုနှစ်မှာသွေးနှောသူတွေကိုနိုင်ငံသားဖြစ်စေကမူနိုင်ငံရဲ့အဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာမထားရှိရေးစော်ဩခဲ့တဲ့ဦးနေဝင်းကိုတတိယကြမှာပါဒီယူဆဟာဒေါ်ဆန်းစုကြည်ကိုတပ်ပရတော်ဝယ်ထမ်းဆောင်ွင့်မပြုတဲ့59စလုံးနဲ့လည်းဆက်ဆက်နေပါတယ်ဒီလိုဆိုတဲ့အတွက်ကြောင့်မို့ဒီဘက်မှာကျွန်တော်တို့ဆွေးနွေးရမှာကနိုင်ငံရေးဖြစ်နေမလားလို့ထင်မြင်ကောင်းထင်မြင်နေကြမှာပါမဟုတ်ပါဘူးခင်ဗျာကျွန်တော်တို့တင်ပြကြမယ့်စာရန်ကတော့သိပ္ပံလိလာချက်စာရန်ဖြစ်ပါတယ်။တဘာဝလိုအတိတ်တွေရတဲ့ nature သိပ္ပံပညာဆိုင်ရာသူတ္တနာဂျာနယ်မှာပါရှိတဲ့စာရန်တစ်စောင်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်တန်းပေါင်း 1.5 တန်းကနေနှစ်ပေါင်း 12,000 လောက်အထိကာလကို Pleistocene ခေတ်လို့ခေါ်ကြပါတယ်။စာရန်ကတော့အဲ့ဒီ Pleistocene ခေတ်နောက်ပိုင်းကာလကလေးကဒီနှစ်ခေတ်မြန်မာဆိုတဲ့ဒေသကနေအရှေ့အာရှဒေသထိကုန်းတွင်းပိုင်းအတွင်းလူတွေရွှေ့ပြောင်းနေထိုင်ကြပုံပေါ်မျိုးရိုးဗီဇာသဘောအရလေ့လာချက်စာရန်ဖြစ်ပါတယ်ဒီစာရန်ကိုလေ့လာကြတဲ့ပညာရှင်တွေကတော့ခွန်မင်းကတရုတ်သိပ္ပံပညာရှင်တွေဖြစ်ကြပါတယ်ဒီစာရန်ကိုပြန်လည်တင်ပြရှင်းလင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံမိန်ပြည်နယ် Coffee College ကလက်ထောက်ပေါ်မောက်ကဒေါက်တာရီမွန်သူဖြစ်ပါတယ်ခင်ဗျာမင်္ဂလာပါဆရာမကြီ
းမင်္ဂလာပါဆရာ
ဟုတ်ကဲ့ဆရာမကြီးဒီစာရန်ကသိပ္ပံပညာနဲ့ဆက်ဆက်ပြီးတော့တော်တော်လေးအသေးစိတ်ကြည့်ရှုထားတဲ့စာရန်ဖြစ်တဲ့အခါကျတော့ကျွန်တော်တို့တမန်ပရိသတ်အနေနဲ့ကြိုနားလည်ထားအမယ်သက်ဆိုင်ရာမျိုးဗီဇပညာအကြောင်းလေးပေါ့နော်ဒါလေးကိုမိတ်ဆက်အနေနဲ့နည်းနည်းရှင်းပြပေးပါခင်ဗျာ
ဟုတ်ကဲ့အာမျိုးဗီဇပေါ့နော်ဟို DNA လို့ခေါ်တဲ့မျိုးဗီဇကတော့ကျမတို့အာကုခန္ဓာထဲမှာရှိတဲ့ class C တွေအာအင်္ဂလိပ်လိုတော့ cell ပေါ့ cell တွေဖြစ်လာဖို့အတွက်အချက်လက်တွေအကုန်လုံးသိမ်းဆည်းထားတယ်ပေါ့ဆိုတော့အကျဉ်းပြပြောရလို့ရှင် cell ဆိုတာကတော့ဒီတရဝတကောင်ဖြစ်လာဖို့အတွက်ဒါလိုအပ်တဲ့ unit ပေါ့အသေးဆုံး unit ပေါ့လူရဲ့ကိုယ်ခန္ဓာထဲမှာ cell ဝေါင်းများစွာနဲ့ဖွဲ့စည်းထားရပေါ့အဲ့တော့ဒီ cell တွေလုတ်ဖို့အတွက်ဆိုလို့ရှင် cell တွေအားလုံးကို DNA ထဲမှာတင်းစီထားရပေါ့အဲ့ဒီ DNA ကဘယ်နေရာမှာတင်းထားလဲဆိုတော့ cell ထဲမှာ nucleus လို့ခေါ်တဲ့အင်္ဂါငယ်လေးတစ်ခုထဲမှာတင်းထားရပေါ့အဲ့ဒီအပြင်ပါမှာရှိတဲ့အချက်လက်ကတော့ mitochondria လို့နောက်ခေါ်တဲ့အင်္ဂါငယ်လေးတစ်ခုပေါ့အဲ့တော့ခုနဒီ cell ကိုမျိုးကြီးတစ်ခုအနေနဲ့မြင်ကြည့်မယ်ဆိုလို့ရှင် mitochondria ကတော့ဒါစွမ်းအင်ထုတ်ပေးတာပေါ့ဒါမှ cell ကသူလိုအပ်တဲ့စွမ်းအင်တွေသုံးလို့ရအောင်ပေါ့အဲ့ဒီ mitochondria ထဲမှာပဲ DNA အချက်လက်ရှိတယ်ပေါ့နော်ဒါပေမဲ့အဲ့ဒီ mitochondria တွေက DNA ကတော့ခုန nuclear တွေက nucleus တွေက DNA တဲ့အများကြီးပို့ပြီးတော့သိတယ်ပါသိပါတယ်နောက်ထူးခြားတဲ့အချက်ကအဲ့ဒီ mitochondria DNA ကတော့ကျမတို့ဟိုအမေစီရပဲရတယ်ပေါ့နော်အမေရဲ့အဖွားရဲ့ပေါ့ဆိုတော့အမျိုးသမီးတွေစီရနေပဲရတယ်ပေါ့အဲ့တော့အဲ့ဟောက်ချစ်ချင်းအဖြစ်အာသိပ္ပံပညာရှင်တွေကဒီအာမျိုးရိုးပီဇာဟိုဘယ်ကနေစဉ်းစားလာလဲဆိုတော့သူလိုက်လို့ရတယ်ပေါ့
ဆိုတော့ဒီဆမခွန်ကပြောတဲ့ cell တက်မှာပါတဲ့ဒီမျိုးရိုးပီဇာရုပ်ပေါ့နော် DNA ကဒီလူတွေရွှေ့ပြောင်းနေထိုင်တာနဲ့ဘယ်လိုများဆက်ဆက်နေပါလဲခင်ဗျာ
ဟုတ်အာ DNA ကကျမတို့လူတွေအကုန်လုံးအတွက် DNA ကတော်တော်များများအတူတူပဲအာ nearly identical တော်တော်ကြီးကိုတူတယ်ပေါ့နော်အာကွဲပြားခြားနားချက်ကလေးတွေနည်းနည်းလေးတွေရှိကြတယ်ပေါ့လူတွေကြားထဲမှာဆို DNA ရဲ့သဘောတဘာဝကသူကတဘာဝအရာကို random mutation လို့ခေါ်တဲ့အချိန်နဲ့အမျှမှာ
ဒီလိုပဲမတော်တဆအပြောင်းလဲလေးတွေရှိတယ်ပေါ့အဲ့ဒီအပြောင်းလဲလေးတွေကလူတွေဘယ်လိုမျိုးပြောင်းလဲပြောင်းရွှေ့နေထိုင်တယ်လဲဟိုသူတို့လေ့လာလို့ရတယ်ပေါ့ဒီအနေကိုယူပြီးတော့လေ့လာကြည့်ချင်အဖြစ်ဒီလူမျိုးကကြီးရဲ့ဒီအနေကလူမျိုးခကိုရဲ့ဒီအနေနဲ့ပို့တူသလားဒါမှမဟုတ်လို့ရှင်လူမျိုးကကြီးရဲ့ဒီအနေကလူနောက်တစုကောင်းငယ်ရဲ့ဒီအနေနဲ့ပို့တူသလားပေါ့အဲဆိုအဓိကအချက်ကြကြတ
345 ယောက်ဆီက mitochondria DNA ရှိရပါတော့အဲဒီ mitochondria DNA တွေကိုသူတို့အာ data 14ခုကနေပြီးတော့သူတို့အာယူရပေါ့ပြီးတော့ခါကျတော့သူတို့အာအဲဒီ mitochondria DNA ကိုယူပြီးတော့ခါကျတော့သူတို့အဓိကမေးတဲ့မေးခွန်းကဘာလဲဆိုတော့အာဟို theory ရှိရပါတော့နည်းနည်းလေးပြန်ပြောရလို့ရှင် theory ကဒီ Africa ကနေပြီးတော့လူစားခဲ့တယ်ဆိုတော့ theory ရှိတယ်လို့မျိုးအဲဒီ Africa ကနေပြီးတော့လူတွေကမြောက်ဘက်ကိုတပြေးနဲ့တက်လာတဲ့အခါမှာသူတို့က coastal migration ကမ်းရိုးတန်းကနေပြီးတော့အာပြောင်းနေပေါ့နော်အဲဒီ theory ရှိရရွှေပြောင်းနေထိုင်ကြရတယ်ပေါ့အဲ့လိုမျိုး theory ရှိရပေါ့အဲဒီ theory အပြင်လူတွေကဒီကုန်းနှမိုင်းအောင်ပြောင်းသလားဆိုတဲ့ theory ပေါ့အဲဒီမေးခွန်းရှိတယ်ပေါ့အဲ့တော့ဒီစာရင်းကတော့သူကအဲ့ဟာကိုအဲ့ဒီမေးခွန်းဖြေစင်တော့ပေါ့ဒီကုန်းနှမိုင်းကနေပြောင်းဒါဖြစ်နိုင်သလားပေါ့အထူးသဖြင့်မြစ်ကြောင်းပေါ့မြစ်ကြောင်းကနေပြီးတော့ပမာပြမာဆိုလို့ရှိရင် ERV တန်လွင်ပေါ့ဒီမြစ်ကြောင်းကနေပြီးတော့ပြောင်းတော့ဖြစ်နိုင်သလားပေါ့အဲ့ဒါကြောင့်မလို့သူတို့ကဒီခုန mitochondria DNA ကိုယူတာပေါ့အဲ့တော့သူတို့အဓိကအချက်ကြကြတဲ့သူတို့ရဲ့အာလေလာတွေ့ရှိချက်ကတော့ဒီ coastal migration မဟုတ်ဘဲနဲ့ inland migration ကုန်းတွင်းမှာနေအရွှေပြောင်းနေထိုင်ကြတဲ့ဟာလည်းဖြစ်နိုင်တယ်ဆိုတော့အထောက်ထားပါပဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီမြစ်ကြောင်းတွေကနေဆိုလို့ရှိရင်လည်းဒီ ARD တို့တန်တွင်တို့မဲခေါင်မြစ်တွေကနေရွှေပြောင်းပြီးတော့ဒါသွားနိုင်တယ်လို့ပြောရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒီမြန်မာတိုင်းသားပြည်ရဲ့ DNA ကိုလေ့လာလိုက်တဲ့အခါမှာတော့ကျွန်တော်တို့အစင်လာပြောရင်တော့တိဘက်မြန်မာเนาะဘာသာဗေဒအရဆိုရင်တော့တိဘက်မြန်မာပေါ့เนาะကျွန်တော်တို့ဒီလိုနွယ်နေတယ်လို့ပြောရတယ်ပေါ့เนาะဒီတော့တိဘက်မြန်မာတို့တောင်အာရှတို့အရှေ့တောင်အာရှနဲ့အရှေ့အာရှနွယ်တဲ့ DNA တွေကိုဒီစာတမ်းထဲမှာဘယ်လိုများသွားပြီးတွေ့ရပါလဲအရင်သားတွေ
ဟုတ်ကဲ့ဟောသူတို့ပြောတဲ့သူတို့ရဲ့ data အရဆိုရင်ဗမာရဲ့ချင်းရဲ့နာဂရဲ့အာတိဘက်တို့ပါမန်တိဘက်မြန်မာအာမြို့နယ်စုနဲ့ပို့ပြီးတော့နှိစက်တယ်ပေါ့နော်နောက်တော့အာနောက်တစ်ခုကတော့ဗမာရဲ့ကရင်ရဲ့ရခိုင်ရဲ့ကအာအရှေ့တောင်အာရှလူမျိုးစုနဲ့ပို့ပြီးနှိစက်တယ်ပေါ့နောက်တစ်ခုတွေ့ရှိချက်ကတော့ဗမာပြည်ကခုနအနည်းဆုံးတော့သူတို့ယူတဲ့အုပ်စုတွေက mitochondria DNA ကဒီတောင်အာရှနဲ့တိတ်ပြီးတော့မနှီးဘူးပေါ့နော်ဟိုဆိုလို့ရှင်တော့ကတော့ဖြစ်နိုင်ခြေရှိတာတော့သူကဒီအရွှေပြောင်းရွှေပြောင်းနေထိုင်မှုနေတယ်ပေါ့ဟိုဗမာပြည်နဲ့တောင်ရှောင်းနဲ့ကြားထဲမှာပ
ါဟုတ်ဇမပြောသလိုဆိုလို့ရှိရင်မြန်မာကအုပ်စုနှစ်စုတဲမှာကိုသွားပြီးနီးနေတဲ့သဘောပေါ့နော
်ဟုတ်ကဲ့နောက်တစ်ခုအာတွေ့ဒါရှိတာတော့ဗမာဆိုတဲ့အုပ်စုတဲမှာတော့မှတစုကအာကရင်နဲ့ရခိုင်နဲ့ပူနီးပြီးတော့နောက်ဗမာတစုကကြတော့နာဂနဲ့ချင်းနဲ့ပူပြီးနီးနေပေါ့အဲ့လိုမျိုးလည်းတွေ့ရပါတယ
်ဟာဟာဟုတ်ဒါတော်တော်လေးကျွန်တော်တို့စိတ်ဝင်စားစရာတော်တော်ကောင်းပါတယ
်ဟုတ်ကဲ့
တော့เนาะအဲအခုဒီရာနဲ့ပေါ့เนาะဆက်ဆက်ပြီးတော့နောက်ဆုံးမိန့်ခွန်းလေးပါဆိုတော့ဖြည့်ပြောင်းနေထိုင်တာနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံရေးနဲ့ပတ်သက်လာတဲ့အကြောင်းချက်တခုရှိပါတယ်အဲ့ဒါကတော့တွေးတန်တယ်တွေးတော့တယ်ဆိုတဲ့ကိစ္စပါပဲဆိုတော့ဟိုဆမားကနိုင်ငံရေးအကြောင်းကိုလေ့လာတာလည်းမဟုတ်ဘူးပြောလည်းပြောမှလည်းမဟုတ်ဘူးဆိုတာလည်းသိပါတယ်ဒါပေမဲ့ဒီသိပ္ပံပညာတောင်းကနေပြောမယ်ဆိုရင်အဲ့ဒီတွေးတတ်နဲ့တွေးနှောတယ်ဆိုတဲ့ကိစ္စကိုဆရာမဘယ်လိုများပြောချင်ပါ့မလဲ
Okay, Taipan Pinya Shuran is ocean, Twitter and Soralem Shu, Tunor and Soralem Shu, Jamaru Konoa, Kuna Theoria, Piolushin, Wani, Africa, Gani, Piro, Santa Lara, Bo, Piolushin, Ho, Kabaina, Chibi, Piolushin, Jamaru, who single cellular organism, Gani, Santa Lara, sell the Kawani, Piro, Santa Lara, to Jamaru Teshi Konoa, the Kunet, who says anybody. So Twitter and Soralem Shu, Tunor and Soralem Shu, Tigaro. Mio Pisa play Jare Sura, Mubare Kama, Dita the Kurema, Nini Jare Luria, Jalarane, Mia, Letta Jame, the Clay Hujame, Arago, Arajamulu, when Mio Pisa got when Piampoadwara Bono, a Pilosian, Eluria, Netia, Nibra, not the Neo, Pianlevari solution, let through a Mio Pizario, Tedo Vira Cajaro, Ama Mio Pisa, set me up Wajamale. So, eh, the bomb you wish Shibare.
Okay. Mio Bizarre, I do a cuset to Ajade, Padmire, cuset to Ajade, no?
Okay.
So, you want the new net to Mua in on a pujame being, no? The Bizarre, Padmire, Nimidi, and it set to Ajame, so that the ball.
Okay, okay, okay,
okay, okay. Kona Pilar and Sasabi, Patadiaga, as you know, I do so in the Babina, Homo sapiens, so be the new red tree, and now by my law, near Tatelne, Danny Sobens, so be on the tree, Lajade.
Okay.
So the DNA
DNA
American and main pine, Colby College car, let up Omoka, Doctor Do, Imundu Pipari, General Pomona.
Utamanda season in Sakarawashi, a good about here two jagged and your mother didn't succeed in Jaja Gola, Majag and Mare, nothing about mission.
Few American than a Yotan radio tolling Murigo, Nancy American Piazzo, Washington Murogani, Taya tolling ten Sabinivari. သူတို့ဖမ်းယူမှုနဲ့လိုင်းတူမီတာတို့အပြင်ကျမတို့ view in မြန်မာပိုင်း internet ဆာမျက်နှာဖြစ်တဲ့ permis.view in newstalk.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view in မြန်မာ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင်
ဖီယိုအမေရိကန်တန်ရဲ့ရုပ်သံတွေရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်တွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်အခုကုံဆုံးသွားတဲ့2022ခုနှစ်ထဲမှာဒီဖီယိုအမြန်မာပိုင်းရဲ့ဆိုရှယ်မီဒီယာပေါ်စာမျက်နှာတွေပေါ်မှာဒီလူကြီးများတဲ့သတင်းတွေကိုစူးစီးထားတဲ့အထူးအစီအစဉ်ကိုလည်းမကြခင်မှာထုတ်လွှင့်ပေးပါဦးမယ်ရှင်အခုရင်ကတော့ဒီမြန်မာသတင်းစူးစီးချက်တွေကိုတင်ပ လို့ကလေးငယ်တွေတိဆုံမှုပိုများလာတဲ့အကြောင်းအပြင်ထိုင်းနိုင်ငံကလူနေတိုက်ခန်းတွေမြန်မာတွေအဝယ်များလာတဲ့အကြောင်းနန်းလောင်နဲ့ကိုဝင်းခံမောင်တို့ကစူးစီးတင်ပြထားပါတယ်ရှင်။2022ခုနှစ်ရဲ့နောက်ဆုံးရက်တွေမှာတော့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးအဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့တို့နေပြည်တော်မှာ၃ရက်ကြာတွေ့ဆုံဆွေးနွေးခဲ့တာမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရတားများကကွယ်ဆောင်ရှောက်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့မှာတော့သဘောတူညီမှုတချို့ရလိုက်ကြတာမှာလာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုစံချိန်စံညွန့်နဲ့အညီဆောင်ရေးဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌနဲ့လက်နက်ကိုင်ငါးဖွဲ့ကိုစားပြောရေးဆိုခွင့်ရှိသူဒေါ်စောမြရာဇာလင်းက VOA ကိုအခုလိုပြောပါတယ်။
ရွေးကောက်ပွဲရဲ့အနှစ်သာရတွေပေါ့အဲ့လိုပေါ့ကကျမတို့ကဆွေးနွေးပြီးတော့မှရေဘူးရအဖြစ်ကောက်ပွဲတစ်ခုဆိုလို့ရှိရင်တရားဥပဒေစိုးမိုးမှုရှိရမယ်ဒေသတည်ငြိမ်ဦးခြားမှုရှိရမယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲရှိရမယ်ဟိုလွတ်လပ်ပြီးတော့မှတရားမျှတတဲ့ရွေးကောက်ပွဲစနစ်ဖြစ်ဖို့လို့ဒီလိုတိုက်ရိုက်မင်းနဲ့ရွေးရှိပေးတဲ့စနစ်မျိုးဖြစ်ဖို့လို့လည်းအပြီးလို့ရှိရင်နေရာတိုင်းမှာတပြိုင်တည်းပြန်ပါမယ်ဆိုတာကတော့ဒီဥပဒေနဲ့အညီပေါ့ရွေးကောက်ပွဲဥပဒေတွေဖြစ်တယ်ဆိုပြီးတော့မှ EO ဘက်ကဆွေးနွေးတဲ့သဘောဖြစ်ပါတယ်ဆွေးနွေးပြီးတော့မှရေဘူးရအဖြစ်ကျမတို့သဘောတူညီခဲ့ကြတာဖြစ်ပါတယ
်လ
လက်ရှိအခြေအနေမှာနေရာသေးတာအနာမတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ရွေးကောက်ပွဲကျင်းပရင်ခက်ခဲမယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်။အခုရရှိလိုက်တဲ့ဆိုတဲ့သဘောတူညီချက်လေးချက်ထက်မှာ2008ဘွဲ့စည်းပုံပြင်ဆင်ရေးအချက်ဆက်ချက်ပါဝင်ကြောင်းထုတ်ပြန်ထားပေမဲ့လို့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။လက်ရှိဆွေးနွေးတဲ့တိုင်းရင်းသားလက်နက်ကိုင်၅ဖွဲ့ကတော့ပုပ်အိုမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရခိုင်ပြည်လူမျိုးရေးပါတီ ALP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်ပါတယ
်ဒီလိုနှစ်တကူအချိန်ကာလစစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးတွေလေကြောင်းထိုးစစ်တွေဇက်တိုက်ဆိုလိုစစ်နှွှဲနေတာပါအခုရက်ပိုင်းမှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဘက်မှာရောစကိုင်းတိုင်းကဏီမြို့ဘက်မှာပါတိုက်ပွဲတွေဖြစ်ပွားနေပါတယ်ကရင်ပြည်နယ်ဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တူဖြစ်တဲ့ကိုစောမုံကအခုလိုပြောပါတယ
်မိဂတိကုံကအဲ့မှာရောစကားစကားလေးနဲ့ပုံလာရှိတဲ့အခြေအနေကပါပေါ့နော်ဟုတ်ကဲ့အဲ့ MN35 နဲ့အဲ့မိဂတိကုံကိုဟိုဒါအဲ့ဒါလာစေရတယ်တိုက်ပွဲပြင်းတယ်တိုက်ပွဲပြင်းတယ်ဆိုတာကနေရာအနှံ့ပေါ့နော်သူတို့လည်းစစ်ကြောင်းကိုဖျန့်ပြီးတက်တယ်ကျွန်တော်တို့ကလည်းနေရာစုံရှိတော့တိုက်ပွဲတွေဖြစ်တယ်ဘာမှမတူဘူးလေလက်လက်ကြီးတွေလည်းတုံးလာတယ်လက်လက်ကြီးတနေရာကြောက်ရတယ်အချင်းအပေါက်အကြီးကြီးဖြစ်တယ်အဲမပေါက်ကွဲသေးတဲ့လက်လက်ကြီးတွေလည်းမြင်တွေ့ရတယ်နောက်လေရင်ပြစ်ကူကလည်းခါတိုင်းထက်ကိုပုံပြီးတော့အများအသေးကြီးများလာတယ
်စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ထဲမှာလည်းဒီဇင်ဘာ19ရက်နောက်ပိုင်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပေါ်ပေါက်နေပါတယ်။ကဏီမြို့နယ်တဲကိုဒီဇင်ဘာ19နောက်ပိုင်းနေပြည်တော်ရှင်းလင်းရေးကြောင့်စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနေ့တိုင်းနေ့ပါတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ချင်းတွင်းမြေကမ်းဘေးကကျေးရွာ10ရွာလောက်ကဒေသခံ1000နီးပါးထွက်ပြေးတန်းရှောင်နေရပါတယ
်။ကုန်လွန်ခဲ့တဲ့2022ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံမှာပဋိပက္ခကြောင့်အိုးအိမ်ဆုံးပါထွက်ပြေးရသူတစ်တရမ4တန်းကျော်ရှိနေပြီးလာမယ့်2023ခုနှစ်အတွင်းမှာလည်းလက်ရှိနှုန်းသားဒါမှမဟုတ်တိထက်ပိုးတဲ့နှုန်းသားတွေနဲ့ဒုက္ခသည်တွေထပ်တိုးလာနေတာကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ IOM ကထုတ်ပြန်ထားပါတယ်။2023ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လက်နက်ကိုင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်းကတပ်တန်းတသိန်းကျော်တိရှိခဲ့ပြီးတော့စကိုင်းတိုင်းတစ်ခုထဲမှာသင်6သိန်းတထောင်ကျော်ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအကျပ်အတည်းတွေကြောင့်တိုင်းပြည်ကနေစွန့်ခွာထွက်ပြေးရသူလစဉ်4000လောက်ရှိတယ်လို့လည်း IOM ကမှန်းတွက်ချက်ထားပါတယ်။မြန်မာနိုင်ငံမှာပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာလည်းအခက်အခဲတွေနဲ့ဆက်ပြီးကြုံတွေ့နေရအောင်မှဖြစ်ပြီး COVID-19 စစ်ဆေးကုသမှုနဲ့ကာကွယ်ထိန်းချုပ်ရေးကိစ္စရပ်တွေမှာလည်းအခက်အခဲတွေရှိနေပြီးတော့အန္တရာယ်ရှိတဲ့အခြေအနေပိုများလာနေတယ်လို့ IOM ကဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာအခုအကုန်လုံးငယ်တဲ့2022ခုနှစ်အတွင်းစစ်ကောင်စီရဲ့လက်ချက်ကြောင့်ကလေးငယ်အနည်းဆုံး165ယောက်သေဆုံးခဲ့တယ်လို့ NUG ကြားကာလမြို့သားညီညွတ်ရေးအစိုးရကပြောပါတယ်။ဒါဟာအာနာသိန်းနဲ့မနစ်က2021ခုနှစ်တည်းစာရင်သေဆုံးမှုနှုန်း88ရာခိုင်နှုန်းတက်သွားတာလို့ပြောပါတယ်။ NUG နဲ့တိုက်ခတ်အင်အားစုတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာရှိတဲ့စာတင်ကြောင်းတွေကိုစစ်ကောင်စီတပ်ဖွဲ့တွေက၄တောင်းကတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်ခဲ့တဲ့အတွက်အခုလိုကလေးငယ်တွေတေဆုံးရတဲ့အရေးအတွက်ပိုတိုးလာတယ်လို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနပြောခွင့်ရကပြောပါတယ်စက်တင်ဘာလအတွင်းစကိုင်းတိုင်းဒီပိန်းမြို့နယ်အတွင်းကလက်ရက်ကုံရွာစာတင်ကျောင်းကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်တစ်ခုထဲမှာကလေးငယ်အနည်းဆုံး17ဦးတေဆုံးရတာပါအခုလိုစစ်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးကြရတာအပြင်ကလေးငယ်တွေဟာနီလန်းပေါင်းစုံနဲ့နှင်းပန်းနှိပ်စက်ခံရတယ်လို့လည်းဇွန်လမှာထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာသတင်းတပတ်အတွင်းဥဟန်သားငယ်အပါအဝင်သတင်းသမား၄ဦးကိုထောင်ဒဏ်တွေချမှတ်ခဲ့ပြီးသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်မြန်မာစစ်ကောင်ဆောင်တွေကဆက်ပြီးတော့အကြမ်းဖက်ဖိနှိပ်နေတဲ့အတွက်ကုလသမဂ္ဂအနေနဲ့မြန်မာစစ်ကောင်ဆောင်တွေအပေါ်ပိုးပြီးတော့ထိရောက်တဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့နေစည်းမချသတင်းသမားများအဖွဲ့ RSF ကဒီဇင်ဘာ29ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာပိုင်တွေကသတင်းသမားတွေကိုအတော်မတန်ဆက်လက်ဖမ်းဆီးထောင်ချနေတဲ့လို့ရတွေဟာအလွန်ဆက်ဆုပ်စရာဖြစ်တယ်လို့လည်း RSF ကပြောပါတယ်။မြန်မာနိုင်ငံမှာလှလောဆယ်သတင်းသမား63ဦးကိုဖမ်းဆီးထားပြီးတော့တိုင်းပြည်လူ့ရေးအချိုးနဲ့ကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားအများဆုံးဖမ်းဆီးထောင်ချထားတဲ့နိုင်ငံဖြစ်တယ်လို့နေစီမချသတင်းသမားများအဖွဲ့ RSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကိုရွှေ့ပြောင်းနေထိုင်တဲ့မြန်မာလူချမ်းသာတွေနဲ့လူလတ်တန်းစားတွေပိုများလာပြီး2022ခုနှစ်ပထမ6လအတွင်း ချင်းမိုင်တမြို့ရဲမှာတွင်မြန်မာနိုင်ငံသားတွေတရားဝင်ဝယ်ယူထားတဲ့တိုက်ခန်းပေါင်း188ခန်းဟာဘတ်ငွေတန်ဖိုး 1.34 ဘီလီယံတန်ဖိုးရှိတယ်လို့အင်္ဂလိပ်လိုထုတ်ဝေတဲ့ Thai Enquirer စီးပွားရေးနဲ့ဈေးကွက်ဆောင်ကြီးစာတမ်းမှာဖော်ပြထားပါတယ်။ချင်းမိုင်မြို့မှာတရုတ်နိုင်ငံသားတွေဘတ်ငွေတန်ဖိုး 18 ဘီလီယံနီးပါးတိုက်ခန်းတွေဝယ်ထားကြပြီးရုရှားနိုင်ငံသားတွေကဘတ်ငွေ 1.36 ဘီလီယံပိုဒုတိယအများဆုံးဝယ်သူဖြစ်ပါတယ်။ Thai Enquirer စာရင်းအရမြန်မာတွေဝယ်ယူတဲ့ချင်းမိုင်ကတိုက်ခန်းအစီအတွက်ဟာရုရှားရဲ့တဝက်တောင်မရှိပေမဲ့တန်ဖိုးအဖြစ်တော့တိတ်မကွာလာပါဘူး။ထိုင်းနိုင်ငံကိုမြန်မာတွေအလောက်ကန်ရှာဖွေဖို့သွားလေရှိပြီးမြန်မာနိုင်ငံသားနှစ်တန်းခွဲကနေသုံးတန်းလောက်ထိရှိနေနိုင်တယ်လို့ရွှေပြောင်းလိုသမားကြီးဆောင်ရွက်နေတဲ့ဖွဲ့စည်းတွေကခန့်မှန်းထားပါတယ်။အခုခါမှာတော့မြန်မာနိုင်ငံကနေငွေကြေးတက်နိုင်သူတွေပါထိုင်းနိုင်ငံကိုရွှေပြောင်းနေထိုင်သူတိုးလာနေပြီးမြို့တော်ဘန်ကောက်မှာလည်းမြန်မာနိုင်ငံသားတွေတိုက်ခန်းဝယ်ယူမှုမြင့်တက်နေတယ်လို့ဘန်ကောက်မြန်မာအတိုင်းဝန်ကပြောပါတယ
်။နန်းလောင်နဲ့ကိုဝင်းခန့်ပေါင်းတို့စူးစီးတင်ပြပေးခဲ့ကြတာပါရှင်။VOA ရဲ့အထူးစီစဉ်တွေကဒီ2022ခုနှစ်ထဲမှာ VOA မြန်မာပိုင်းရဲ့ social media စာမျက်နှာပေါ်ကလူကြီးများသတင်းတော်လေးတွေကိုစူးစီးတင်ပြပေးပါအောင်မယ်ရှင်။မအေးတနာကျော်စီစဉ်တင်ဆက်ထားပါတယ
်။ Australia ကသတင်းတင်ပြသူအရန်ပြောသွားရတာကတော့ဩစတြေးလျဘောလုံးပွဲဆော့ဂရီဆော့ဖွဲ2022 FIFA ကမ္ဘာဖလားခြေစစ်ပွဲအောင်သွားလို့ဖြစ်ပါတယ်။ဇွန်လ14ရက်နေ့အင်္ဂါနေ့ကဩစတြေးလျနိုင်ငံမဲလ်ဘွန်းဖက်ဒရေးရှင်းစကွဲမှာကျင်းပတဲ့ဩစတြေးလျနဲ့ပေရူကစားပွဲမှာဩစတြေးလျအနိုင်ရတော့ ABC သတင်းဌာနရုပ်သံတွင်သတင်းထောက်တိုနီအမ်စထရောဒေကဘောလုံးပရိသတ်တွေနဲ့အတူရုပ်မြင်သံကြားမှာသတင်းတင်ပြရင်းနဲ့ဝမ်သာအားရအော်ဟစ်ခုံပေါင်းမိသွားတာပါ။ဘလောက်ထိစိတ်လှုပ်ရှားပျော်ရွှင်ရတာကလည်းအကြောင်းရှိပါတယ်။ဩစတြေးလျကဆော့ဂရူးစတင်ကပီရူးတင်ကိုပက်နတီကန်နာမှာမှနိုင်သွားတာပါပထမအချိန်ပုံမှန်ကစားတဲ့အချိန်မှာတော့တစ်ဖက်တစ်ဖက်ဂိုးမရှိသေးရဖြစ်နေပြီးတော့နောက်ပက်နတီကစားတော့ဩစတြေးလျအတင်းက5ဂိုး4ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်ရှင်အီရန်နိုင်ငံကတကားတဲ့ Nexa Latif 5ဘိုက်ကမှပါလာတဲ့ဖြန့်ဖြူရောင်လေးလူမှုကွန်ရက်မှာနာမည်ကြီးနေပါတယ်ဂျန်နီလို့နာမည်ပေးထားပြီးတော့အီရန်နိုင်ငံတီဂရစ်မြစ်မှာသူ့ကိုဖမ်းမိတာပါဥရောပအရှာမျိုးဆက်အမွေးတွေနဲ့ဖြန့်ဖြူရောင်လေးဖြစ်ပြီးတော့သူ့ကိုဖမ်းမိသူကဘာလေးဖြစ်မလဲသိချင်လို့ဓာတ်ပုံရိုက်ပြီးတော့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်တာပါအဲ့မှာအဲ့ဒီဗီဒီယိုကိုလူတွေအထူးစိတ်ဝင်စားပြီးတော့သူ့ကိုဆက်သွယ်ပြီးတော့လူရဲ့ဝယ်ဖို့လောက်ကြတာမှာဒေါ်လာ5000တို့9000ခွဲလို့ထိတောင်ပေးတယ်လို့ဒီဖြန့်လေးကိုသွားပြီးတော့ဆန်းစစ်နေတဲ့ IRS နဲ့ဥရုဖွဲ့ကပြောပါတယ်ကိုလံဘီယာနိုင်ငံမှာတနင်္ဂနွေနေ့ဇွန်လ26ရက်နေ့ကနေရိုင်းဖမ်းမွေတစ်ခုကျင်းပစဉ်လူပြင်းနဲ့ပွဲကြည့်စဉ်ပြိုကျလို့လူ900ကျော်ထဏ်ရာရပြီးတော့ကလေးတူပောင်းနဲ့တေဆုံးလူ6ဦးမကရှိတယ်လို့ကိုလံဘီယာသတင်းဌာနမှာဖော်ပြပါတယ်။ကိုလံဘီယာနိုင်ငံအလဲပိုင်းမှာကျင်းပတဲ့ဒီနေရိုင်းဖမ်းစဉ်စဉ်ပြိုကျပြီးတော့တေဆုံးရသူတွေထဲမှာတနှစ်သားကျော်ကလေးလေးလည်းပါတယ်လို့ဆိုပါတယ်။တိုလီမာပြည်နယ် LS ပီနာမြို့မှာကျင်းပတဲ့ကိုရာလီဟိုနေရိုင်းဖမ်းပွဲမှာပြည်သက်တွေကိုင်းနေစဉ်ပြီးတော့လက်သိုးကြီးတွေကိုလိုက်ဖမ်းရတာဖြစ်ပါတယ်။ဖန်တဲ့သူတွေကအပျော်ဖန်းတာဖြစ်ပြီးတော့စနစ်တကျလေ့ကျင့်ထားတဲ့နွားဖန်းသူတွေမဟုတ်ကြပါဘူး။စင်ပြိုကြချိန်မှာအဲ့စင်ပေါ်ပွဲကြည့်ပရိသတ်အပြည့်ပဲလို့မျက်မြင်တွေကပြောပြီးတော့အဲ့သုံးတဲ့ပွဲကြည့်စဉ်တစိ့တပိုင်းပြိုကြလို့လူတွေကြောက်လန့်တကြား။အော်ဟစ်ထွက်ပြေးတဲ့ပုံကိုဗီဒီယိုမှာတွေ့နိုင်ပါတယ်။လူတွေအများပြားလဲစင်အောင်ပြနေကြတာပါ။ကိုလံဘီယာနိုင်ငံမှာဒီလိုမျိုးတွေးဆန်ညှဉ်းပန်းနှိပ်စက်မှုကတရားဝင်မှုလို့ဆိုပေမဲ့ဒီလိုနေရိုင်းဖန်းပွဲတွေကြက်တိုက်ပွဲတွေကတော့ရိုးရာပွဲတော်တွေမလို့ခွင့်ပြုထားရပါတယ်။ဥရောပမှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်မှုတွေအများပြားနဲ့ရင်ဆိုင်ရတဲ့စပိန်နိုင်ငံမှာတော့နေဆက်မှာလူတွေအများအများဒီနေဆက်ဂိတ်ကိုတင်းထိုးဖောက်ဝင်ရောက်ဖို့ကြိုးစားခဲ့ပါတယ်။နေဆက်မှာကာထားတဲ့ချန်စီယူနာကိုလူကြီးရောက်လာခဲ့ပြီးတော့မော်ရိုကိုနိုင်ငံနေဒေါ်မျိုးကနေပြီးစပိန်နိုင်ငံမလီလာမျိုးတွေကိုချန်စီယူဖောက်ပြီးတော့ဝင်ဖို့လုပ်ကြတာဖြစ်ပါတယ်။သူတို့ကတားဆီးဖို့ကြိုးစားတဲ့မော်ရိုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတချို့ကအရာဝတ္ထုတွေနဲ့ပစ်ပေါက်ကြပါတယ်။တစ်ချိန်မှာတော့လူတွေကုတ်ကတ်တွေတင်နေတဲ့ခြံစည်းရိုးကြီးပြိုကျသွားပြီးလူတွေပါရောပြီးပြိုကျကုန်တာလည်းတွေ့ရပါတယ်။ဇွန်လ24ရက်နေ့ကဒီဖြစ်ရကြောင်းလူ23ဦးမကတေဆုံးခဲ့ရပါတယ်။ဒီလိုအဖြစ်မျိုးကလည်းဒီတစ်ခါတည်းမကပါဘူး။ဒီလိုဥရောပနိုင်ငံဖြစ်တဲ့စပိန်နိုင်ငံတွေကိုဝင်ရောက်ဖို့အချိန်ချင်းကြိုးစားကြတဲ့ဖြစ်တယ်။အကြခဏကြုံရတာပါ။ ောင်းကောင်းကျွန်းတော်ကပင်လယ်ပြင်မှာမြောက်ခန့်နေတဲ့မော်ရယ်ကနေလူတွေကိုရဟတ်ရင်နဲ့ကဲထုတ်နေတာဖြစ်ပါ යි ။ဟောင်းကောင်းကျွန်းရဲ့အနောက်တောင်ဘက်185မိုင်လောက်အကွာကကဲလွန်ပင်လယ်ပြင်မှာဇူလိုင်လ2ရက်နေ့ကမုန်တိုင်းမီးရဲ့ဆက်ပြင်းတင်မောနှစ်ပိုင်းကျွတ်ပြက်ပြီးနစ်မြုပ်သွားခဲ့ရတာပါ။ကင်ဇယ်ကြီးသမားတွေအဲ့ဒီတင်မောရဲပါတဲ့သူ3ဦးကိုတိုင်းလုံးတွေကမှအရာကဲတင်နိုင်ခဲ့ပါ යි ။တင်မောပေါ်မှာစုစုပေါင်းဝန်ထမ်း30လိုက်ပါလာတာဖြစ်ပြီးတော့ဒီ3ဦးကဲပြီးတဲ့နောက်မှာနောက်ထပ်တစ်ယောက်ကိုပဲကဲမိခဲ့လို့လူတွေအားလုံးပျောက်ဆုံးနေခဲ့ရပါတယ်။အဲ့နောက်အလောင်း12လောင်းကိုဆယ်ယူရရှိထားပါတယ်။ကျန်းတဲ့သူတွေကဲဆယ်ရနိုင်ဖို့ကိုတင်းနှင်းကလေးတွေညာဇူလိုင်လ3ရက်နေ့မှာတော့သိတ်ကိုမျောလင်းချက်နှဲသွားပြီလို့တာဝန်ရှိသူတွေကပြောခဲ့တာဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တခုမှာတော့အင်ဂျင်နီယာအမျိုးသားတဦးကပဝင်းစဉ်ထိခိုက်မှုညော်နေအောင်နီလန်းရှာပြီးတော့အစားရိုးလောင်စားနဲ့ကားမောင်းနေပါတယ်။ဟုတ်ပါတယ်။ဓာတ်ဆီဆီတွေအဆောင်တန်တက်တဲ့ခင်မှာအဗီနက်ရှိနာရာယာနေဆွမ်မီကဓာတ်ဆီစာဇီဝဒီဇယ်နဲ့ကားမောင်းဖို့ကြိုးစားသူဖြစ်ပါတယ်။သူကအိန္ဒိယနိုင်ငံကနတကာပြည်နယ်ကဓာတ်ဥအင်ဂျင်နီယာဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာဘာသာရပ်ကိုအထူးစိတ်ဝင်စားပုံမှာသူကတုံးထားပြီးသားစားသုံးစီအပင်တွေကိုစွန့်ပစ်ရမယ်အစားအပင်နဲ့ဒရိတ်ဆန်စီတွေရော့ဆက်ပြီးတော့ဇီဝဒီဇယ်ထုတ်ပါတယ်။အခုဆိုရင်သူကားလေးကိုပဝန်းကျင်နဲ့တဟဇာတာဖြစ်တဲ့လောင်စာနဲ့မောင်းနေတာ6နှစ်စုစုပေါင်းမိုင်အားဖြင့်ဆိုရင်တော့မိုင်ပေါင်း8000ကျော်မောင်းပြီးပါပြီ။အိန္ဒိယမှာအစိုးရအစီအစဉ်ဖြစ်လဲ2023ခုနှစ်အေပရီလကစပြီးတော့ဓာတ်ဆီကိုအီသနောလ20ရာခိုင်နှုန်းရော့ဆက်အသုံးပြုဖို့အစီအစဉ်ဆွဲထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာရွှေနွေဘွက်တွေကြောင့်အော်ဟစ်တန်တွေအာဘေးတန်တွေနဲ့ကျင်းပတဲ့ကျွဲစည်းပြိုင်ပွဲကတော့မိုးရွာသည်စပါးဆိုင်ချင်းရဲ့နေတန်းဖြစ်ပါတယ်။နှစ်စဉ်လိုပဲထိုင်းမှာမိုးကြောင့်စပါးဆိုင်ရာသည်စတင်မှုဖြစ်နေထိုင်းလယ်သမားတွေဇူလိုင်လ24ရက်နေ့မှာကျွဲစည်းပြိုင်ပွဲကျင်းပခဲ့တာပါ။လူတွေနဲ့အတူတူဆန်စပါးဆိုင်ပြိုးရေးမှာပါဝင်ပြီးတော့ဝင်တန်းရတဲ့ဒရိတ်ဆန်တွေကိုကျေးဇူးတင်မှုဖြစ်နေဒီမှာ1800ပြည့်လောနှစ်တွေကဒီပွဲကိုကျင်းပလာခဲ့တာဖြစ်ပါတယ်။ဒီနေ့ပွဲကချွန်ပူရီခဲမှာကျင်းပတာဖြစ်ပြီးတော့မီတာ200အရှိဘွက်တော်ထဲမှာပြန်ရတာပါဒီနေ့ပြိုင်ပွဲမှာကျွဲကောင်60ကျော်ဝင်ရောက်ပြီးတော့ရှင်ပိုင်ပါတယ်ခစ်သစ်စပါးတောင်သူတွေလက်ဆိုင်ဖို့ကျွဲကိုမတုံးတော့ပေမဲ့ကျွဲတွေကိုဆက်မွေးထားဖို့ရေကျွဲစီးပြိုင်ပွဲကိုရိုးရာမပြတ်ဆက်ပြီးတော့ကျင်းပဖို့ဆန္ဒရှိပါတယ်ပြောနေကအနောက်မြောက်ပိုင်းချင်းဟိုင်ပြည်နယ်မှာအရာမအဲမုံတိုင်းကြီးကြလာခဲ့ပြီးတော့မျိုးတွေရွာတွေရုတ်ချင်းမောင်းကြခဲ့ပါတယ်။ရုတ်ချင်းအဝါရောင်တဲလုံးကြီးလိမ့်လာလို့လူတွေလည်းကြောက်လန့်တကြထွက်ပြေးခဲ့ကြရတာပါ။ချင်းဟိုင်ပြည်နယ်ကဒီတဲမုံတိုင်းကြောင့်ခီးသွွားဧည့်သည်တွေနိုင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။တဲတွေအလုံးကြီးလှည့်ဝင်လာပြီးတော့ကောင်းကင်တစ်ခုလုံးအဝါရောင်အညိုရောင်ဖြစ်နေချက်ချင်းပြောင်းလဲသွားခဲ့တာပါ။ဇူလိုင်လ20ရက်နေ့ကဖြစ်ပွားတဲ့ဒီတဲမုံတိုင်းမှာဧည့်သည်တူတဲမုံတိုင်းလို့အောင်လို့ကီလိုမီတာ100ကျော်မိုင်နဲ့ဆိုရင်မိုင်60ကားမောင်းပြေးခဲ့တယ်နဲ့အနောက်ကလိမ့်လာတဲ့တဲလုံးကြီးကိုမရှောင်နိုင်မနဲ့သုံးနာရီကြာပိတ်မိနေခဲ့ပါတယ်။ဘာမှမမြင်ရပဲပိတ်မိနေတာနည်းနည်းတော့ကြောက်မိတယ်လို့ခီးသွွားတူဖြစ်တဲ့နင်းကပြောပါတယ်။ချင်းဟိုင်ပြည်နယ်ဟိုင်ရှိဒေသကတဲမုံတိုင်းကတစ်စက္ကန့်ကို15မီတာနုန်းနဲ့တိုက်သွားတာပါ။တချို့နေရာတွေမှာရှေ့ကို200တောင်မမြင်ရအောင်လို့မှောင်ပိတ်နေခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမိုးမျော်တိုက်ကြီးနှစ်ခုဖြိုချပစ်လိုက်တော့ဖုံလုံးကြီးတွေတက်လာခဲ့ပါတယ်။တိုက်တာအိုးအိမ်ဘေးကင်းလုံခြုံရေးစီးမြင်တော်တော်များများကိုချိုးဖောက်ထားလို့ဩဂုတ်လ28ရက်နေ့ကတရားရုံးအမိန့်နဲ့ဖြိုချရတာပါ။တကယ်ဆိုအိန္ဒိယမှာအဆောက်အုံဆောက်လို့ရင်ဘေးရနယ်ကင်းရှင်ရေးစီးမြင်တွေကိုအပြည့်အဝမလိုက်နာတာမထူးဆန်းပေမဲ့လည်းစီကံဖောက်လို့အခုလိုမျိုးဆောက်ပြီးတိုက်တာအကြီးကြီးတွေဖြိုချခိုင်းတာတိတ်ပြောမရှိပါဘူး။ခုတော့ပေ300ကျော်မြင့်တဲ့မိုးမျော်အဆောက်အုံကြီးတွေကိုဖြိုချပစ်လိုက်တာပါဒီပေ300ကျော်မြင့်တဲ့မိုးမျော်အဆောက်အုံကြီးတွေကမိဘေးလုံခြုံရေးစည်းကမ်းတွေကိုလည်းချိုးဖောက်ထားပါတယ်စူပါတက်တမွာမျော်စင်တွေကမြို့တွေလိမ်မြို့တော်အဆက်နွိုင်တာမြို့မှာတည်ရှိတာဖြစ်ပြီးတော့သူတို့နှလုံးကိုဖြိုချဖို့ဖောက်ခွဲပစ္စည်း3900ကီလိုဂရမ်သုံးခဲ့ရပါတယ်အမြင့်ပေ338ပေရှိပြီးတိုက်ခန်းလွတ်ပေါင်း850ပါဝင်တဲ့တိုက်မြင့်ကြီးတွေဖြိုချခြင်းက10စက္ကန့်ပဲကြာလိုက်ပါတယ်ဒီတိုက်တွေဖြိုချတာကလည်းအပြိုပြက်တန်းချင်း8000ထွက်ပြီးတော့အများစုကတော့အဲ့နေရာမှာမြေပြန်ဖို့ဖို့သုံးပါဖြစ်တယ်လို့ကျန်တာတွေကိုတခြားနေရာတွေမှာပြန်ပြီးတော့အသုံးပြုဖို့ရှိပါတယ်။စ Sending to all ye bait in it, Pakistan Ayama, Swat down that data, Luja Mari, Hodeji, Yezine Puja, Nete, Myopa, Dwayarago, Ogla, Naset Chayaniga, Driabari. Clam a pampy mule, Swat Mirk and Puma, Dishide, New Hanimo Hode, Yezi Shane Pule Bureau, Nete Jadora Pipari. Dimatanga Yetiga, Hodego, Yewilla Rapsipio, Lurigo Ship Yang Talo, Tika de Som Mashibao. So young any agani below Yago ship yamu, a main totalo. Hotte ye and your jimaluri and name a picket up the body. Pakistan Martini, Moyezinga, Tamante, Nea Yaga no Niva Pubro, Yuatonawa. Dinis Zolama sat in a moton yadi moja, the mima, so Yazon Yivine, Jinsign Yara Pipio, Luanga de Winzi, Ome Ame Piadlo, Lu the Bound Townsile, Social Yara Pipari. Jesse social mutam move your mess when dollar tent a town jone, Luang tons at Tongan, Tigai Kadalu, they song to bow, town don yajo, they song when you dress and bow, conna de maca, she do it by. Paying a shame ya by mark, only a jala, a moody lonji, a shape a man up by. Pietin and a canida, Catalonia did a map sipio, Nene said, Dream, a chison tree, a moody rips a delu, did a muzzle a young up your worry. Ogola don't the yeniga, tree jacket, eama, moody, jiri, a pamanaga, moody, the long longo, lila malauti, jiraja, leaving more jarret than a sunyan nibari. Tenemale, tipping moga, kindly, yetri, chopia jagonava, moody treating, semi loud jacket, bureau, come and equa, how more a painting gonetti, shame gentamari. At that neck, where the military ule kama moody membro, soma doge yava. The town lungas a lale, nadia pipio, a miazugaro, yu jura, papi yang yangona pipari. Apian typhoon mona nayan sayambio, ludicho piao song, ludicho de son doge, dangoriana yema. Mona tretuabi naiba miazwa, jabi de maro, luniaco, gaze nangerava. เซปติมาลาชาวเยนิกาตังโกเรียนายเงินตังไม้มาไต่ตัวเรมองนายจังยีพี่ตัวเรมีเอากาปากเกมาเป็นมินิตุเนียกุเกทุกผู้ตุรกเข็กเข็กเข็กเล็กเข็กใจยาลาบะโปรแฮมยูมาเนียนไต่เต้มีเอากาปากเกเนกันเลยการเรียนมันเนียงลูตัวทุกผู้เล่าเด็ดตุเชื่ออุปยาสงตัวรับเสียไปเอ้ยเช็กันเนื้ออู้โก้เกจีดมาเรียนสนนายจังยาวัยมาเกตินายเงี้ยไปตุรกเนื้ออุสลงกาปากเกมวิบ่าวนามาชินิกิชาลาบะแต่ตรงใจจอมยูตากา กาบากินวิบ่าวนาไปลงจีริโกโคตรเอ็นนี่เก็บอยู่แต่งานเสร็จจอมยูตมีการอ่ะซาโลยีลงงานตรงปุ๊บยาจีริบอดเจนนี่เก็บไว้เกจีลงงานนี่มามีแต่สตานเองแค่เจ้าเจ้าพ่อเวรลูกวังเดียกคนเสียจอบ่าวเวรเปล่าเกจีลูกตัวเรื่อยช่วยยีริมาเปล่าส่งนี่เรื่อยกูชาวิเมลีนั่นอุเบอเดชินยังแค่ไหนเปล่าเจ้าเนี่ยชาวอุกาโรอัลเมย์ยังไรไปทีมยี่อ้ากาบากินมาเป็นมินิตุเจนตุรีอัลลงตีส่งตัวละวะ ไต้หวันจะเชื่อตามมาหลุดตัวเองเงินจ้างเนาะแต่ละเดือนจะเปลี่ยนนี่ละเซปต์มาล่าเสียชีวิตในการดูยาละวะเงินเดือนจ้างวอลเลนซ์ยืนรู้เรื่องการเงินของตัวจ้างไปไม่เปลี่ยนเขียบอยู่นอกจากนี้ยังมารอยาทาร์ดเซนแล้วชอตได้มาเขียบไปไต้หวันจงก็เสนอเนี่ยเซปต์มาสักคนเดียวในการหลุดตัวเองเงินเงาเปลี่ยนชอตจะมาเสียชีวิตลูกไต้หวันโมเลวตาธนาการเปลี่ยนไปอยู่อเมริกันบุ้มีแต่ไหนธนาการอ่ะ เพียงอาคนเดียวมันเนี่ยสิเดี๋ยวเราสาวมาทบจะมาเลยเซปต์มาสักคนเดียวมาจงเชื่อใจมาไทยได้เสียงรู้กับผู้พิพากษาเพียงอาชาวเดียวมันเชื่อเนี่ยเรียนรู้ตัวไปเรียนเอาไอ้ตัวเนี่ยเรียนมาเว้ยเพียงอาชาวเดียวมันเรียนเนี่ยน่าสนใจเงี้ยเท่าตัวเราวะจริงๆเจ้าจำเรื่องเรียนรู้ได้เพียงเพียงแค่ยาวไปไอ้สาวมีอาเปล่าเลยที่กายพิจารณาเก็บอยู่แค่จะยิ่งพูดกูยิ่งแค่จะมุ่งเรียนรู้เรื่องสังเกตเอาไว้ แล้วเมื่อนายมารอเซปต์มาลาเซลีนิกาพังงานในเบลโกบายงวยทุกโพดเรมิวตมิจูตั้งแต่ในลาเบลจะมีอะไรต่อเกี่ยวไว้พม่าแอทฮาร์เรส่งเงินเยอะที่จีเปียนโลเอเดมิวตมิพังงานงวยเปียนทุกมาเปลโลตั้งแต่ในบังโกนูเจนซีงวยทุกตัวเกี่ยวไว้ลูกสาวไว้ที่มิวตมิงานตุยเอ็มมาแกนเซียกาเซกุโบตุงวยทุกโพยันโลแอนิโลโลยาลาวาโลยูตันเดินทางนั่งกูพิจารณาไว้ที่เราดอลล่าเนี่ยยาวไว้ทุกคนไปดังกา We know that a mother did yes, say two garang, Malabao, Duga Suari. Tubango and Nuzan Siri at the Naka, to get all a yoga nap, you know, not a mute me, bow on the layaway. လက်ဗနိုနိုင်ငံမှာဘန်တွေကသူတို့စီမံငွေစုထားတဲ့သူတွေရဲ့ပတ်စံတွေကိုထုတ်မပေးတာဖြစ်ပါတယ်ဒီနိုင်ငံမှာဘန်နာရေးအကျက်တဲပေါ်ပေါက်နေတာလဲသုံးနှစ်ရှိပါပြီဒါကြောင့်မလို့ဘန်ကနေပတ်စံပြန်ထုတ်လို့မရပဲနဲ့အရေးပေါ်လိုအပ်ချိန်တွေမှာအခုလိုမျိုးကိုပတ်စံကိုထုတ်ဖို့အတွက်အကြမ်းဖက်တောင်းယူလာမျိုးတွေလဲမကြာခဏပေါ်ပေါက်နေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ရုပ်ရှင်ကြည့်ရင်ပြောင်းမှုပေါက်ပေါက်ဆုံးအဝါစားဆိုပြီးတော့ရုပ်ရှင်ရုံကလူခေါ်တော့ရုပ်ရှင်ပြိတက်လဲဝမ်းသာအရာအပြေရောက်လာကြတာပါဘန်ကောက်မြို့လည်းကရုပ်ရှင်ရုံကိုလူတွေပုံကြီးပုံလက်တွေနဲ့လာခဲ့ကြတာတွေ့ရပါတယ်အေယာမတန်ပုံကတ်ထူပုံပလတ်စတစ်ပုံစိတ်ထဲစဉ်းစားမိသမျှဘာမှဆိုပေါက်ပေါက်ဆုံးထည့်သွင်းဖို့ယူလာခဲ့ကြပါတယ်
ครับผมเพื่อนๆเป็นคนแนะนําให้มาก็เลยมา
တချို့ဆိုရင်အိမ်မှာအိုကြီးမရှိလို့ဘုံကြီးចောင်းသွားပြီးတော့အိုကြီးတောင်ငှားခဲ့ကြပါတယောက်ကတော့ဒီကပေါပေါဆုပ်တွေအိမ်ပြန်တယ်ပြီးတော့အရက်ဝေဖို့စိတ်ကူးနေပါတယ်။အဲ့ဒီတည့်ရဲ့နိုဝင်ဘာလ28ရက်နေ့မှာရုပ်ရှင်လာကြည့်သူတွေကိုထိုင်းခေါ်လွန်ကောက်ကောက်199ဘတ်နဲ့ပေါပေါဆုပ်အဝါစာရောင်းချပေးမယ်။ထင်းစရာပုံစံမျိုးစုံစဉ်စဉ်ပန်ပန်စဉ်းစားလို့ရသမျှတယ်လာခဲစားဆိုပြီးတော့လဲရုပ်ရှင်ရုံက promotion လုပ်တဲ့အနေနဲ့တမင်ကြော်ညာပြီးတော့လူစိတ်ဝင်စားအောင်လုပ်ခဲ့တာဖြစ်ပါတယ်။ဒီမှာတောင်းထားတဲ့ဘတ်လွန်ကောက်ကောက်ကရုပ်ရှင်လက်မှတ်ခါပဲဖြစ်ပြီးတော့ငန်းကြီးကြီးပေါပေါဆုံးနဲ့စားဖို့အတွက်အေးအေးကိုလည်းစိတ်ကြိုက်တောက်ဆိုပြီးတော့ပေးထားပါလေ
။မအေးသနာကြောင့်စီစဉ်တင်ဆက်ခဲ့တာပါရှင်။ VOA ရုပ်သံနဲ့တင်ဆက်နေတဲ့အခုလိုသတင်းတွေသတင်းဆောင်ပါတွေအပတ်စဉ်စီစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ bamis.voanews.com မှာထုတ်လွှင့်နေချိန်တိုက်ရိုက်ကြည့်ရှုနားဆင်နိုင်သလိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်လို့ရနိုင်ပါတယ်ရှင်။ VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ bamis@voanews.com စီကို email ပေးပို့နိုင်ကြပါတယ်။ VOA အစီအစဉ်တွေကိုည10:00နာရီအထိလိုင်းတို19.25 32လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီနေ့ဒီဇင်ဘာ31ရက်စနေနေ့ညဘက်အတွက်နောက်ဆုံးရထိတ်တန်းသတင်းတွေကိုကိုဇော်ဝင်းလိုင်ကဒီနေ့တလှည့်ကြီးညပေးပါအောင်မယ်ရှင
်။ဩစတြေးလျနဲ့နယူးဇီလန်အပါအဝင်ကမ္ဘာနိုင်ငံတချို့မှာ2022ခုနှစ်နှစ်ဟောင်းကုန်လို့နှစ်သစ်ကိုကူးပြောင်းသွားပါပြီ။ဩစတြေးလျနိုင်ငံမှာတော့ကိုဗစ်ကသက်ချက်တွေမရှိဘဲပထမဆုံးအကြိမ်လူစုလူဝေးနဲ့လွတ်လွတ်လပ်လပ်ကျူးစွနိုင်ခဲ့ကြရပါတယ်။မြန်မာအပါအဝင်အာရှနိုင်ငံအတော်များများမှလည်းမကြခင်အချိန်ပိုင်းအတွင်းမှာနှစ်သစ်ကိုကြိုဆိုကြတော့မှာဖြစ်ပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကုန်လွန်တော့မဲ့2022ခုနှစ်တနှစ်တာကိုအာဏာရှင်လက်အောက်ဖိနှိပ်မှုတွေနဲ့အခက်အခဲတွေမျိုးစုံကြာကြော်ဖြတ်ရပြီးလာမယ့်နှစ်သစ်မှာပြည်သူတွေရဲ့ဆွလွတ်နေတာခံမှုတွေကနေငင်းကြရေးအသေးအဖွဲ့နေခန်းစားရအောင်အားစိုက်ကြိုးပမ်းသွားမယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကလည်းပြောပါတယ်ခင်နိုင်ငံတော်တပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်ပြစ်ထောင်နံပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်ပြင်းထန်စွာရှုံးချကန့်ကွက်တယ်လို့ဒေါ်ဆန်းစုကြည်နဲ့တကွာနိုင်ငံရေးအကျဉ်းသားအလုံးကိုအမြန်ပြန်လုပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအထိုင်မြင်ကန် Derek Show လေးကတောက်ချာနေမှာတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လည်းစစ်ကောင်စီကိုသူကတောင်းဆိုလိုက်ပါတယ်ခင်ဗျာ။မြောက်ကိုရီးယားကဒီကနေ့ဒီဇင်ဘာလ31ရက်နေ့မှာပဲထိန်တပ်ဒုံးကျည်3စင်းကိုကိုရီးယားကျွန်းဆွယ်အခြေဘက်ပင်လယ်ထဲဥတီပြုတ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားကအခုပြုတ်လွတ်တဲ့စမ်းသပ်ပြုတ်လွတ်မှုဟာအခုနှစ်အတွင်းမကြုံစဘူးတဲ့အရေးအတွက်နဲ့ပြုတ်လွတ်နေတဲ့ဒုံးကျည်စမ်းသပ်ပြုတ်လွတ်မှုတွေကနောက်ဆုံးပြုတ်လွတ်မှုဖြစ်ပြီးမကြခင်ကာလတွေအတွင်း9ချိန်မြောက်နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတွေပြုတ်လွတ်မလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲအခုလိုစမ်းသပ်ပြုတ်လွတ်ခဲ့တာဖြစ်ပါတယ်။ရုရှားကယူကရိန်းကိုအဝေးပစ်လက်နက်ကြီးတွေနဲ့အရှင်းမြင့်ပစ်ခတ်တိုက်ခိုက်လိမ့်မယ်လို့ယူဆရပြီးအများစုဟာလျှက်စစ်မီးဖြန့်ချီရေးနဲ့အခြေခံအဆောက်အုံတွေကိုအဓိကပြစ်မှတ်ထားနိုင်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ထောက်လိုင်းသတင်းမှာဖော်ပြပါတယ်ယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်အားနည်းတော့အောင်လှုပ်ဆောင်တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဗြိတိန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
2022ခုနှစ်ရဲ့ဒီနောက်ဆုံးညအတွက် VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Tian Wang တို့ဖြစ်ကြပါတယ်။ VOA အစီအစဉ်တွေကိုအမြဲတမ်းမပြတ်နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်။လာမယ့်နှစ်သစ်တွေကြာရင်လည်း VOA အစီအစဉ်တွေကိုအခုထပ်ပို့ပြီးတော့ကောင်းအောင်လို့စူးစမ်းသွားပါမယ်ဒီလာမယ့်နှစ်သက်မှာတော်တော်ရှင်ပြိတ္တတွေအားလုံးအေဂျင့်ငိမ့်ချပြီးတော့ဘေးရန်ကင်းချင်းစေဖို့အတွက် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကနှစ်သက်စုမွန်ကောင်းမြတ်တာပို့တာပါရရှင်အားလုံးဒီစိတ်ချမ်းသာကိုကျမ်းမာပြီးတော့မှဒီဘေးရန်ကင်းချင်းကြစေပါစီရှင်အားလုံးအတွက်ကျမ်းမာပျော်ရွှင်တဲ့နှစ်သက်ဖြစ်ပါစေကျမဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.